to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တန်ကနေပြီးတော့2018ခုနှစ်ဧပြီလ18ရက်မြန်မာတက္ကသိုလ်1380ခုနှစ်ကစုံလာဆန်း3ရက်မြန်မာနစ်ဆန်း1ရက်အင်္ဂါနေ့မနက်ဖြန်စီစဉ်တွေကိုလိုင်းဒိုမီတာ2440 52တို့ကနေပြီးတော့စတင်တန်ထုတ်လွှင့်နေပါပြီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကြောင်းလင်ပါခင်ဗျာအခုမနေ့ခင်းစီစဉ်တွေကိုတင်ဆက်ပေးမှာပါ
ဒေါက်တာရှင်တို့အတွက်မင်္ဂလာရှိတဲ့နှစ်သစ်ဖြစ်ပါစေရှင်ကျွန်မကတော့ဆုမြတ်ပါမှာစီးရီးယားမှာဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တဲ့ဆိုတဲ့ကိစ္စစုံစမ်းဖို့ရောက်နေတဲ့ OPCW ကကျွမ်းကျင်သူအဖွဲ့ကိုရုရှားတပ်တွေကလုံခြုံရေးပေးမယ်လို့ရုရှားကာကွယ်ရေးဌာနတာဝန်ရှိသူကပြောပါတယ်စီးရီးယားပေါ်အမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုမှာဗြိတိန်ပါဝင်ခဲ့တာကဗြိတိန်နိုင်ငံအကျိုးအတွက်ဖြစ်တယ်လို့ဝန်ကြီးချုပ်ထရီဇာမေကပါလီမန်မှာပြောကြားခဲ့ပါတယ်။အခုလိုနောက်ဆုံးရထိပ်တန်းသတင်းတွေကိုဦးဆန်မိုးဝင်းနဲ့အကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုမျိုးသတင်းတွေကိုကြားပြီးလို့ရှိရင်ဆက်ပြီးတော့နားထောင်ရတော့မယ်အထင်ပါဆိုရင်တော့
ကျွန်တော်တိုင်းပြည်လဲစစ်ပွဲတွေအားလုံးလဲရက်စဲပြီးတော့မှဒီမတန်မှတာယာတဲ့နိုင်ငံဖြစ်လာဖို့လဲဆုတောင်းပါတယ်လို့စစ်ပြေးဒုက္ခတွေဒီလဲ
မြန်မာနှစ်ဆန်းတရက်နေ့မှာပြည်ပရောက်မြန်မာတွေရဲ့နှစ်သစ်ကူဆန္ဒတွေကိုနားဆင်ရဖို့ရှိပါတယ်နောက်တစ်ခါမြန်မာပြည်ကတူရစ်စ်တွေနိုင်ငံတကာမှာအရင်ကထက်ပိုပြီးတော့များလာနေတဲ့အကြောင်းရိုဟင်ဂျာပြည်ပကမှာအမျိုးသမီးတွေကိုကာကွယ်ပေးဖို့ပြက်ကွက်ခဲ့တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့တုန်းကပြောဆိုခဲ့တဲ့အကြောင်းနဲ့နှစ်ဆန်းတရက်နေ့အတွက်အထူးထုတ်လွှင့်ပေးမယ့်တည်ထင်တဲ့ပုဂ္ဂိုလ်လည်းနားဆင်ကြဖို့ရှိပါတယ်ပတ်စင်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးဦးမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုစံမိုးဝေတို့ကပြောပြပေးကြပါလိမ့်မယ်
စီးရီးယားနိုင်ငံမှာရောက်နေတဲ့ဓာတုလက်နက်တားဆီးရေးအဖွဲ့ OPCW ကကျွမ်းကျင်သူ6ယောက်ရဲ့လုံခြုံရေးကိုရုရှားစစ်တပ်ကအကာအကွယ်ပေးမှဖြစ်တယ်လို့ရုရှားကာကွယ်ရေးဌာနပြောခွင့်ရသူ Igor Kirillov က Netherlands နိုင်ငံ The Hague မြို့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။စီးရီးယားနိုင်ငံတွေကဓာတုလက်နက်တွေရှိတဲ့နေရာ3ခုအပေါ်အမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေမလုပ်ခင်နိုင်ပိုင်းအလိုစနေနေ့တုန်းက OPCW ကျွမ်းကျင်သူအဖွဲ့စီးရီးယားနိုင်ငံကိုရောက်ရှိခဲ့ပြီးတော့မျှော်လင့်ထားသလိုဒူမာမြို့ကိုမသွားနိုင်ခဲ့ကြပါဘူး။စီးရီးယားအစိုးရတပ်တွေဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တယ်လို့ဆွဆွဲထားကြတဲ့ဒူမာမြို့ကိုသွားနိုင်ဖို့လုံခြုံရေးခွင့်ပြုချက်မပေးနိုင်သေးဘူးလို့အဖွဲ့ကိုရုရှားရဲ့စီးရီးယားတာဝန်ရှိသူတွေကအကြောင်းကြားထားကြောင်း OPCWD ညွှန်ကြားမှုချုပ်ကဒီနေ့လာနေအစောပိုင်းကပြောကြားခဲ့ပါတယ်။ဒီအဖွဲ့ဟာကုလသမဂ္ဂလုံခြုံဘေးကင်းမှုဆိုင်ရာဌာနရဲ့ခွင့်ပြုချက်မပါတဲ့အတွက်သူတို့ကိုခွင့်မပြုတာဖြစ်တယ်လို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးကမော်စကိုမှာပြောခဲ့တာပါ။ဒါပေမဲ့နယူးယောက်ကုလသမဂ္ဂဌာနချုပ်ကတာဝန်ရှိသူတွေကတော့ဒူးမားကိုတွားရောက်စုံစမ်းမဲ့ဒီ OPCW အဖွဲ့အတွက်လိုအပ်တဲ့ထောက်ခံချက်ကိုကုလသမဂ္ဂကပေးထားပြီးဖြစ်တယ်လို့ပြောပါရယ်။စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အတွေ့အမှုချုပ်အန်တိုနီယိုဂူတဲရက်စ်ကလည်းအင်မတန်မှထောက်ခံတယ်လို့တာဝန်ရှိသူတယောက်ကပြောပါရယ်။
ခုနှစ်နှစ်ကြာပြည်တွင်းစစ်ဖြစ်ပွားနေတဲ့စီးရီးယားနိုင်ငံမှာဓာတုလက်နက်အသုံးပြုခဲ့တဲ့စီးရီးယားသမ္မတဘာရှာအယ်အာဆတ်ကိုကြောတောက်နောက်ခံပြီးနေတဲ့အတွက်ရုရှားနိုင်ငံကိုစီးပွားရေးအရေးယူပိတ်ဆို့မှုအသစ်တွေချမှတ်ဖို့အမေရိကန်ပြည်ထောင်စုကစဉ်းစားနေတယ်လို့သမ္မတအင်ဂျီရောကတနင်္လာနေ့မှာပြောဆိုပါတယ်။ဆုံးဖြတ်ချက်ကိုမကြခင်အနာဂတ်မှာချမှတ်ပါလိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ရဲ့ပြန်ကြားရေးအရာရှိဆာရာဟက်ဘီဆန်ဒါစ်ကပြောပါတယ်။တနင်္ဂနွေနေ့တွင်တော့အရေးယူတန်ခတ်ပိတ်ဆို့မှုပြုလုပ်ဖို့ဆုံးဖြတ်ထားပြီးဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကပြောပါတယ်။ရုရှားပေါ်တန်ခတ်အရေးယူပိတ်ဆို့မှုတွေချမှတ်တာတွေ့ကြပါလိမ့်မယ်လို့သံတမန်ကြီးဟေလီက CBS News ရုပ်သံသတင်းဌာနကိုပြောကြားခဲ့ပါတယ်။အရေးယူမှုမှာအမေရိကန်ဗန်နာယေးဝန်ကြီးစတီဗင်မနူချင်းကတနင်္လာနေ့မှာကြေညာပွဲရှိတယ်လို့လည်းသံတမန်ကြီးကပြောခဲ့တာပါ။ဥတီအရေးယူမှုတစ်တီဟာသမရအာဆတ်နဲ့သူအသုံးပြုခဲ့တဲ့ဓာတုလက်နက်တွေအတွက်ဆက်နယ်ပတ်သက်မှုရှိနေတဲ့ကုမ္ပဏီတွေကိုဥတီချမှတ်တာဖြစ်တယ်လို့လည်းတမ်မကြီးဟေလီကပြောပါရယ်။အရေးယူပိတ်ဆို့မှုအသစ်တွေချမှတ်နိုင်ခြင်းရှိတဲ့ပေါ်ရုရှားအစိုးရကတော့ပြစ်တင်ရှုံချခဲ့ပြီးဖြစ်ပါရယ်။အရင်ကရုရှားအစိုးရပေါ်အနောက်နိုင်ငံတွေကအမိမဲစရင်တွင်းထားတာကတော့ယူကရိန်းနိုင်ငံအရှေ့ဘက်ကခွဲထွက်ရေးတိုက်ပွဲဝင်နေသူတွေကိုထောက်ခံအားပေးနေတဲ့အတွက်ဖြစ်ပါရယ်ခင်ဗျာ
။စီးရီးယားကဓာတုလက်နက်ထုတ်လုပ်သိမ်းလောင်တဲ့နေရာတွေအပေါ်အမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုမှာဗြိတိန်ပါလီမန်ခွင့်ပြုချက်မယူဘဲပါဝင်ခဲ့တဲ့အပေါ်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကာကွယ်ပြောကြားခဲ့ပါရယ်။ဗြိတိန်နိုင်ငံထဲမှာဒီရုရှားတရှိုဟောင်းနဲ့သူ့ရဲ့သမီးတို့ဓာတုအစိမ့်နဲ့တိုက်ခိုက်ခံထားရချိန်မှာဝန်ကြီးချုပ်မေကနိုင်ငံရဲ့အကျိုးကိုရှေ့ရှုပြီးတော့ပါဝင်တိုက်ခိုက်ခဲ့တာဖြစ်တယ်လို့တနင်္လာနေ့ကဗြိတိန်ပါလီမန်မှာပြောကြားခဲ့တာပါ။စီးရီးယားမှာရောဗြိတိန်နိုင်ငံတည်းမှာပါနောက်ထပ်ဓာတုလက်နက်နဲ့တိုက်ခိုက်မှုတွေမဖြစ်အောင်လို့ကာကွယ်နိုင်ဖို့အတွက်လေကြောင်းတိုက်ခိုက်မှုမှာပါဝင်ခဲ့တယ်လို့ပြောပါရယ်အမေရိကန်တို့ရဲ့ညွှန်ကြားချက်ကိုလိုက်နာဆောင်ရွက်တယ်ဆိုတဲ့ဝေဖန်မှုတွေကိုလည်းဝန်ကြီးချုပ်ကပယ်ချခဲ့ပါရယ်စီးရီးယားပေါ်တိုက်ခိုက်မှုဟာလုံတဲ့လို့လုံတဲ့လုံရဖြစ်ပြီးတော့ တို့ပြည်တွင်းစစ်မှဂျာဝင်တာမဟုတ်တယ်လို့ဆီးရီးယားအစိုးရပြောင်းလဲသွားအောင်လုပ်တာလည်းမဟုတ်ဘူးလို့ထရီဆာမေကပြောပါတယ်ဆီးရီးယားပဋိပက္ခပိုဆိုးမသွားအောင်နဲ့အရသာထိခိုက်သေးဆုံးမှုမရှိအောင်လို့အကန့်အသတ်နဲ့ပြင်မှတ်ထားတိုက်ခိုက်ခဲ့တာသာဖြစ်တယ်လို့သူကပြောပါတယ်ဗြိတိန်အစိုးရအနေနဲ့နောင်စီရေးဆောင်ရွက်မှုတွေမလုပ်ခင်ပါလီမန်ရဲ့ခွင့်ပြုချက်ရယူဖို့လိုအပ်မဲ့ဥပဒေပြဋ္ဌာန်းနိုင်ဖို့အတိုက်အခံလေဘာပါတီခေါင်းဆောင်တွေကစ조사နေချိန်မှာဝင်ကြီးချုပ်မေကစနေနေ့တုန်းကစီရေးဆောင်ရွက်မှုနဲ့ပတ်သက်လို့ရှင်းလင်းပြောကြားခဲ့တာဖြစ်ပါတယ်အစိုးရရဲ့စီရေးဆောင်ရွက်ချက်ဟာဥပဒေနဲ့ကိုက်ညီတယ်လို့ဗြိတိန်အစိုးရရှင်းနေတွေကလည်းသဘောထားထုတ်ပြန်ခဲ့ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ကြားဖလော်ရီဒါမှာပြုလုပ်မဲ့နှစ်ရက်ကြာဆွေးနွေးပွဲဟာအလွန်အပေါင်းလက္ခဏာဆောင်ပါလိမ့်မယ်လို့မျှော်လင့်ကြောင်းသမ္မတအင်ဗီရောကပြောကြားလိုက်ပါတယ်ခေါင်းဆောင်နှစ်ဦးကြားအဓိကဆွေးနွေးမယ့်အကြောင်းအရာကတော့မြောက်ကိုရီးယားနိုင်ငံနဲ့ပြုလုပ်ဖို့ရှိတဲ့ဆွေးနွေးပွဲအတွက်ပြင်ဆင်ဖို့ဖြစ်တယ်လို့အင်ဗီရောပြန်ကြားရေးအရာရှိဆာရာဟက်ဝီဆန်ဒက်စ်ကတနင်္လာနေ့ဖလော်ရီဒါကိုသွားနေတဲ့ Air Force One လေယာဉ်ပေါ်မှာသတင်းတောက်တွေကိုပြောကြားလိုက်တာဖြစ်ပါတယ်ထရမ့်နဲ့အာဘေတို့ဟာတစိမ့်နေမဟုတ်ကြပါဘူးအာဘေးဟာမစ္စတာထရမ့်အမေရိကန်သမ္မတအဖြစ်တာဝန်ယူခဲ့ပြီးတဲ့နောက်ပိုင်းမကြာခဏဆိုသလိုတွေ့ဆုံစကားပြောဆိုနေတဲ့နိုင်ငံရခြားခေါင်းဆောင်တဦးဖြစ်ပါတယ်သမ္မတနဲ့ဆက်ဆံရေးအလွန်ကောင်းမွန်နေဆိုတာကတော့ရှင်းပါတယ်လို့ဆန်ဒက်စ်ကပြောပါတယ်နိုင်ငံတကာတန်ခတ်အရေးယူပိတ်ဆို့မှုတွေကိုပျော်ပျော်တင်းတင်းဆန့်ကျင်ပြီးတော့ပြုလုပ်နေတဲ့မြောက်ကိုရီးယားရဲ့ပယ်ထိန်တုံးနဲ့နျူကလ িয়ার လက်နက်အစီအစဉ်တွေပေါ်ထရမ့်နဲ့အာဘေးနှစ်ဦးစလုံးကစိုးရင်ကြပါတယ်မကြုံစဘူးထူးထူးခြားခြားတွေ့ဆုံမှုအစီအစဉ်ထားတဲ့ထရမ့်နဲ့ကင်ဂျုံအွန်တို့ရဲ့အရေးကြီးတဲ့ထိပ်သီးဆွေးနွေးမှုမပြုလုပ်ခင်ဂျပန်ခေါင်းဆောင်ကအမေရိကန်သမ္မတနဲ့တွေ့ဆုံကျင်းနေတာဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံခဲ့ရင်ဂျပန်နိုင်ငံရဲ့လုံခြုံရေးကိုအာရုံသွားစေမဲ့သဘောတူညီချက်မပြုလုပ်ဖို့အာဘေးကထရမ့်ကိုနားချနိုင်မယ်လို့လည်းတုံးသက်သူတွေကပြောဆိုနေကြပါတယ်ခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9683ညာလိုက်ထိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဝက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီကနေ့မနေ့ဖက်နိုင်ငံတကာသတင်းတွေကို VOA မြန်မာပိုင်းကဆက်ပြီးတော့ကြေညာပေးနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပြည်ပခါတွေမှာရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးတွေကိုအကာအကွယ်ပေးဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကပြတ်ကွက်ခဲ့တယ်လို့ရိုဟင်ဂျာအမျိုးသမီးရှေ့နေတယောက်ဖြစ်တဲ့ရာစီယာဆူတန်နာကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံကိုမကြာခင်တွားရောက်တော့မဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေအနေနဲ့မြန်မာနိုင်ငံကပြည်ပခါတွေအတွင်းအထမပြုကျင့်ခံခဲ့ရတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုတွေးဆဖို့အတွက်လည်းကုလသမဂ္ဂလုံခြုံရေးကောင်စီမှတနင်္လာနေ့တုန်းကဆွေးနွေးတဲ့ပြည်ပခါအတွင်းလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုဆိုတဲ့ဆွေးနွေးမှုအတွင်းမှာ Working Group on Women, Peace and Security ဆိုတဲ့ NGO အဖွဲ့ကစားမစ်ဆူတန်နာကတိုက်တွန်းခဲ့ပါတယ်မြန်မာနိုင်ငံမှာဆယ်စုနှစ်များစွာတည်းကစစ်တပ်ရဲ့စီရေးဆောင်ရွက်မှုတွေအတွင်းတခြားလူနည်းစုတိုင်းရင်းသားတွေဖြစ်ကြတဲ့ကချင်၊ကရင်၊မုံနဲ့ရှမ်းတိုင်းရင်းသားတွေဟာလည်းခွဲခြားဆက်ဆံခံကြရတယ်၊မတိမ်ချင်းခံရတယ်၊တခြားလူခွေချိုးဖောက်မှုတွေခံခဲ့ကြရပေမဲ့အပြစ်ရှိသူတွေဟာအပြစ်ပေးမခံရဘဲလွတ်မြောက်နေတယ်လို့သူကပြောသွားပါတယ်မြန်မာနိုင်ငံကအမျိုးသမီးအရေးဆောင်ရွက်နေတဲ့အဖွဲ့တွေရဲ့အစီရင်ခံစာကိုထောက်ပြပြီးတော့အခုလိုတိုင်းရင်းသားအမျိုးသမီးတွေအပေါ်လူခွင့်ရေးချိုးဖောက်သူတွေအပြစ်ပေးမခံရဘဲလွတ်မြောက်နေတာဟာ2010ရွေးကောက်ပွဲပြီးနောက်ပိုင်းကာလမှလည်းဆက်ဖြစ်နေတယ်ဆိုတာကိုဒီလူခွင့်ရေးကောင်စီဆွေးနွေးပွဲမှာမစ်ဆူတန်နာကပြောပြသွားပါတယ်ရိုဟင်ဂျာတွေအပေါ်ဆူဆူဝါးဝါကျူးလွန်ခဲ့တဲ့ပြစ်မှုတွေအပြင်ရှမ်းကရင်ကချင်းအပါအဝင်တခြားပြည်နယ်တွေကတိုင်းရင်းသားအဖွဲ့တွေအပေါ်ကျူးလွန်မှုတွေကိုနိုင်ငံတကာရာဇဝတ်ပြစ်မှုခုံရုံးကိုဒီ ICC ကိုတင်ပြဖို့ကိုလည်းလုံခြုံရေးကောင်စီကိုသူကတိုက်တွန်းပါတယ်အခုလိုမျိုးလုံခြုံရေးကောင်စီမှဆွေးနွေးတဲ့ပဋိပက္ခအတွင်းလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုဆိုတဲ့ဆွေးနွေးပွဲမှာရိုဟင်ဂျာအရေးကိုရုရှားဆူဒနာပထမဆုံးလာရောက်ပြောပြတဲ့အပေါ်ကုလသမဂ္ဂဒုတိယအတွေ့အမှုချုပ်အမီယာမိုဟာမက်ကကြေဆိုခဲ့ပါတယ
်ပြီးခဲ့တဲ့ဇန်နဝါရီလအတွင်းအသက်၈နှစ်အရွယ်မိန်းကလေးငယ်တဦးကိုမရင်းပြုကျင့်ခဲ့တယ်လို့စွပ်စွဲခံထားရတဲ့ဟင်ဒူအမျိုးသား၈ဦးကိုတနင်္လာနေ့မှာပထမဆုံးအကြိမ်ဖြစ်အိန္ဒိယရဲ့တရားရုံးတစ်ခုမှာရုံးထုတ်စစ်ဆေးခဲ့ပါတယ်ရေချီယာမျက်နှာလှည့်လည်တွာလာနေကြတဲ့မွတ်စလင်တွေပါအသက်၈နှစ်အရွယ်မိန်းကလေးငယ်ရဲ့အလောင်းကိုအိန္ဒိယနိုင်ငံအတွင်းကဟိန္ဒူဘာသာဝင်တွေအများစုကြီးစိုးရာကက်ရှမီးယားဒေသအတွင်းမှာဇန်နဝါရီလအတွင်းကတွေ့ရှိခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းမှာနိုင်ငံအနှံ့ခံပြင်းဒေါသဖြစ်မှုတွေဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်မိန်းကလေးငယ်ကိုဖျားချောင်းအတွင်းဆွဲသွင်းခဲ့ပြီးတော့နောက်ပိတ်လောင်ထားကထုနှက်ပြီးတော့တတ်မပြစ်ခင်အကြိမ်ကြိမ်မတိမ်ပြုကျင့်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ရဲတပ်ဖွဲ့ဝင်၄ဦးအပါအဝင်ဆွတ်ဆွဲခံထားရသူ၈ဦးစလုံးဟာသူတို့အပြစ်မရှိတဲ့အကြောင်းတင်းလာနေမှာရှောက်လှဲခဲ့ကြပါတယ်။ Amugo, Agula, now by my sepido, sissibo, chainsaw labare, yet a point in a Hindu muda she ugo, diayoma, diasweso, jimabibo, shinidiga, Hindu muda ye trijo than the ohibido, handabu, chuzake bidden, now adi mu, luria, ayo side lagajara pibare. Dilo sana piaja durema, Bradia, Janada, Badiwin, Kashmiya pine, soya, winina ule pawangebare, winina uzaloha, dia ubri, now shemune, so swear can ya be now, no threat wagebare.
ချင်းနေရဲ့လုံရက်နဲ့ပတ်သက်ပြီးတော့ဖြစ်ချင်းချက်ပေးဖို့အမြင့်ဆုံးတရားရုံးချုပ်ကတောင်းဆိုထားသလိုဆွတ်ဆွဲခံရထားရသူတွေအနေနဲ့မြတ်တာတဲ့တရားစီရင်မှုရရှိရပါစေမယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီကခရီးပေးခဲ့ပါတယ်။အမေရိကန်ထွက်ကုန်တွေဖြစ်တဲ့ဝတ်သားကဆားလို့မြေပဲဆန်တွေအထိကိုတရုတ်အစိုးရကသွင်းကုန်ကွန်တွေတိုးမြင့်လိုက်တဲ့အပေါ်အမေရိကန်လက်ရာစိုက်ပျိုးရေးလုပ်သ
Tanjin, Shitanjo, Yoshi, Dolly, Shiramu, the Baba Pawanjin, and the Shinibi, Guru, Dakwagan, Dream, Madorza, Twisijet, Kugani, Eddie, Sumbi, Pisidi, and Diego, Kawe, Nindoma, Pipare, Pitine, American, Tudidana, Pinyashin, Yuebe, Pandila, the Inside Muga, Leshi, Plastic, Sari, Inside, a Satoro, Mia, on Plastic, Burigu, Sapi, Nainaba.
Direct from Washington.
ထိုက်တန်ရောက်နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မှုနဲ့ကိုစံမှုဝေတို့ကကြေညာခဲ့ကြတာပါ။ဗီအိုရဲ့ထုတ်လွှင့်ချက်တွေကိုဗီဒီယိုကနေပြီးတော့အခုနားဆင်နေသလိုအင်တာနက်ဆာမျက်နှာ
ဗုဒ္ဓဘာသာဝင်အနေနဲ့ဒီကနေ့လို့နှစ်ဆန်းတည့်ရနေ့မှာနှစ်သက်ကူဆူတောင်းဝေပြူတာတွေဆန္ဒပြူတာတွေလှုပ်လှိပ်လှုပ်ထရှိကြပါတယ်။နိုင်ငံတကာရောက်မြန်မာတွေရဲ့နှစ်သက်ကူကာလဆန္ဒတွေကရောဘယ်လိုရှိကြသလဲဆိုတော့သိနိုင်အောင်နိုင်ငံတချို့ကိုကျွန်တော်ဆက်သွယ်ပြီးတော့မေးမြန်းထားပါတယ်ခင်ဗျာ။ပထမဦးဆုံးဗြိတိန်နိုင်ငံရောက်ဒေါက်တာတန်တန်းရင်ရဲ့နှစ်ကူဆန္ဒကိုအရ ေမြန်မာနိုင်ငံသားအလို့ပျော်ရွှင်ချမ်းမြေ့ကြပြီးမြန်မာနိုင်ငံတော်ကြီးရလေတိုးတက်ကောင်းမွန်လာပြီးဒီမိုကရေစီထွန်းကားတဲ့နိုင်ငံဖြစ်လာပါစေအလုံးပျော်ရွှင်ချမ်းမြေ့ကြပါစေလို့အဝေးရောက်မြန်မာနိုင်ငံသားတယောက်ကြီးနဲ့ကျွန်မဆုတောင်းပါတယ်
နောက်တစ်ခုကတော့အမေရိကန်ပြည်ထောင်စုမြောက်ကယ်ရိုလိုင်းနားပြည်နယ်ရောက်ရခိုင်မျိုးသားကြီးတူဖြစ်တဲ့ဦးထွန်းဝင်းရဲ့နှစ်ကူးဆူတောင်းကိုကြားရမှာပါ
နေ့စဉ်မှာမြန်မာပြည်ဖို့တိုင်းရင်းသားများရခိုင်ပြည်ဖို့တိုင်းရင်းသားများလူဝင်ဆန္ဒကောင်းကျိုးချမ်းသာပြည်ဝဘာစီကြောင့်ဒီမိုကရေစီပန်းနိုင်ကိုအေးချမ်းသာရစွာနဲ့ရှိတဲ့နိုင်ပါစေကြောင်းထူးထောင်မိတ္တာပို့ဆလိုက်ပါတယ်
ဒီကတော့ရှမ်းမျိုးသားတို့ရဲ့နှစ်သက်ကူဆန္ဒကိုနားဆင်ရမှာပါ။အမေရိကန်ပြည်ထောင်စုနောက်ဖက်ချမ်းကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မြို့ကဒေါက်တာဆိုင်းထွေးမောင်မှာသူကစစ်ပွဲတွေရှိနေသေးတဲ့မြန်မာပြည်အတွက်ရတမအေးဖြစ်နေပါတယ
်။မြန်မာနိုင်ငံကတိုင်းတူပြည်သားများအားလုံးမင်္ဂလာအပေါင်းနဲ့ပြည်စုံတဲ့နှစ်သက်ဖြစ်ပါစေလို့ကျွန်တော်ဆုတောင်းပါတယ်။နိုင်ငံတော်ကောင်းဆောင်ကြီးများလည်းစိတ်သက်သဘောတည်နဲ့အမြော်အမြင်အသည့်နဲ့နိုင်ငံတော်ကိုဆက်လက်တည်ဆောက်နိုင်ပါစေလို့ဆုတောင်းပါတယ်။ကျွန်တော်တိုင်းပြည်လည်းစစ်ပွဲဒီအားလုံးလည်းရက်စဲပြီးတော့မှဒီမတမတာယာတဲ့နိုင်ငံဖြစ်လာဖို့လည်းဆုတောင်းပါတယ်လို့စစ်ပြေးဒုက္ခတွေတွေလည်းအိမ်ပြန်နိုင်ကြပါစေလို့နှောင်းတဲ့နောက်ထပ်စစ်ပြေးဒုက္ခတွေတွေထပ်မရှိအောင်ကူညီနိုင်ကြပါစေလို့ကျွန်တော်ဆုတောင်းပါတယ
်အခုတစ်ခါတော့အာရှဘက်ချမ်းကိုလှည့်ပြစေဩစတြေးလျနိုင်ငံဆစ်ဒနီမြို့ရောက်မတ်မေစီသူအောင်ကမြန်မာပြည်မှာအမုန်းတရားတွေများနေတာကိုစိုးရိမ်ပူပန်နေတာပါ
မြန်မာပြည်မှာရှိတဲ့လူသားတွေအကုန်လုံးအမုန်းတရားကြီးကိုင်ဝင်ကြပြီးတော့တယောက်နဲ့တယောက်အချင်းချင်းပေါ့နော်လူသားအချင်းချင်းလေးစားပြီးတော့တယောက်နဲ့တယောက်ယုံကြည်မှုတွေရှိကြပြီးတော့ရှေ့ဆက်ပြီးမြန်မာပြည်တိုးတက်သွားရစီချင်ပါတယ်အဲဒါကြောင့်မို့လို့အမုန်းတရားကြီးကိုင်ဝင်တဲ့နှစ်သက်ကြီးဖြစ်ပါစေလို့မြန်မာပြည်ကိုဆုတောင်းလိုက်ပါတယ်ရှင
်ဒီတစ်ခါတော့ဘောလုံးသမားတဦးကိုအလှည့်ပေးချင်ပါတယ်အမေရိကန်ပြည်ထောင်စုရှေ့ဘက်ချမ်းမေရီလန်းပြည်နယ်ရောက်မြန်မာလက်ရဲစင်ဘောလုံးသမားဟောင်းကိုရင်ထွေးကမြန်မာနိုင်ငံကိုမကြခင်တော့ငါပဲသွားခဲ့တဲ့သူဖြစ်ပြီးတော့သူ့ရဲ့မြန်မာပြည်ခီးစဉ်တွေ့ကြုံရမခိုင်ခန့်တဲ့တရားတွေတော်တော်များနေတာကိုသူကစိတ်ပူနေတာပါ
မြစ်တက်မှာစိတ်တဲ့လူတက်နဲ့တိုင်းပြည်မှာရှိတဲ့ပြည်သူလူထုများကြမ်းကြမ်းမှာချမ်းချမ်းသာသာရှိပြီးတော့ เนี่ยอะไรก็มาพิบวานี่เลยแต่บัวนี่เลยมาพิบภาษีลูกสุดเอามาเลยที่ดูรีเอสไปชั้นน่ะกูชั้นน่ะเนี่ยที่โมซีนั่งเงินโดยมาอีจันจันเนี่ยดูเรื่องว่าที่สิยูเนี่ยนี่นายเมสุเร่ที่สิ่งเหลี่ยมยืนยันมาเลยมาพิบมันนี่สุดเอามาจะคุ้มชีวาเลยที่จะเนี่ยเนี่ยที่เนี่ยตอนกูสิ่งนี้ก็ต้องทำอะไรอยู่เพื่อเป็นแต่บอกดี
เฮียกันยูบีพันยาเดบัวนี่ลืมยาบาซิลสุดตรงเลยไปเลยเนี่ยเมื่อกี้เราดูอินเดียนาปีเนี่ยเราตัดต้นสุดยอดนิติกูสนานเนี่ยเว้ยส่งตัวไปยังสิตัวก็มีมาพิมพ์มาพิจารณาสมุทรปูบิดอทงาลาซิจมาเลยเด้เมื่อกี้เราชี้เรื่องนิติมาจะเราประมาณลืมยูเรียทงสันได้ไหมพิจารณาสามปีแล้วก็งบประมาณเงินด้วยจับบุลูเรียได้เลยแต่มาเยี่ยจีบาร์เลยไปจังเลยสโลใส่เท่ากับพิจารณากองทุนสองเจ้าพี่
เล็ดด้วยเลยเว็บบิวบอร์ดของเราเลยไล่ล่ามาเพียบเลยเอร่าเราไม่เน้นแต่การสับปีประมาณบิดูบิดาอาลูฮาเราไม่กล้าสีบิดอลด้วยอินสันนะก้าวหนึ่งปีบิดอเอเจนอรุดูเรื่อยประมาณบิดูบิดาเรนเนียนส่งในเมลูเจนอมิโอเลมาเล็กเนี่ยวิวเอพีดัดดีอาลงเลยที่เน้นแต่หาไอ้เน้นห้องแทบปูบิดอก้าวมูเน้นเนี่ยเพียจงด้วยในมาเจลุสนับปีวันเลยเขมีย วิวเอเมริกันต่างกับอังกฤษเนี่ยเป็นซีซันนี้กูน่าเสียนิจาระบ้าเนี่ยมาพิมาขี่ตัวลงงานเว็บเพื่อนผิวหลานเนี่ยมีอะไรเยอะทุกทีแต่จานวันไปยังดีฮะปีวันปีบ้าขี่ตัวมีอะไรยาดีเรียบเชื่อละบ้าเลยยังน้องอารอวีซ่าแค่จังในงานนั้นกูน้องทุกทีน้องในงานนี้กูตัวเล็บประตูอุ้ยฮะอันนี้จะไม่ใช่วิโรดีตาเรื่องในงานนี้เพื่อไทยสิงคโปร์มาเลเซียญี่ปุ่นซาเร่ในงานนี้กูเล่าต่อตัวละมีอะไรบ้าเลยกูรอ อุยอปาในงานนี้เนี่ยอเมริกันพิลองซูเรซิโกเลเปอร์วิซาร์เรลเวอร์กูยาลูกงจ้าซีเล่ตัดตาลาจังไอในงานนี้ซิโกขี่ตัวเรไอออนจ้าลาจาวาบีดีจังกูเว้นขมังอ่ะเปียบเปียบไปเลยไหมไอเย็นนี่ด้วยลูกเบ้คุณเนี่ยแต่จานวันมีอะไรอยากกล่าวมาเลยมีมาในงานก็ขี่ตัวเรอเมริกันพิลองซูโกเยสีลายเอาเลเปอร์จ้าบาร์เรดีเทมัสมาเวขี่ตัวลงงานเนี่ยดูขี่เดบังเตียเว้นจีเล่ป่าวเว้นบาร์เรดูรู้ฮะอเมริกันพิลองซูเชฟเนี่ยนับเพื่อแกนวิกา
ทิ้งเกียร์มิวจิริพิเดนิวยอร์กวอชิงตันดีซีบอสตันไนแอกราเยริโกเอลีซานฟรานซิสโกเนลาสเวกัสซาร์เนียริโกซาเลียดาเชนด้วยตัวยาวเลเปจามาบ้าคุณเนี่ยไปเนี่ยด้วยมีมาขี่ตัวเรือน้องในงานนี้สิลายเอาเด็กเจ้าเนี่ยปัตตาลูสมาเวลงงานเดาวิชิดูโกตันทัวงาตูมิงโกคูรูเปียวเปียวอะไรยินเทสไซน์ตัวเล็กสาลายบ้าเพื่อจะตั้งยี่พันบิลเลียนเอาไปมาทุเรียนมาเนาะดูเรียตอนนี้ ตอนนี้เด็กเนี่ยปูบิโอในเงินจัดทัวร์ลาจาร์เลยอภิญญ์กับบ้ามาไปพี่นี่เลยสับปูบิโอได้ลาจาร์เลยงานลาบุชีบาร์เลยมาบริษัทลูเรียแต่พี่วิตัวลาจาร์เราเที่ยวตัวเองที่เดินสิกาไปไปเนี่ยบ่เนาะเที่ยวกันเลยเที่ยวไปไปเนี่ยปูบิโอตัวลาจาร์เลยจรูกรุ่นนี้เนี่ยกูเบ้ตอนนี้เนี่ยตอนนี้ตัวลาขี่ตัวยาจาร์ลาตัวยาเลยแต่จรูกรุ่นนี้เดี๋ยวมาเก่ามีมาในมากรุ่นนี้ยาอยู่เวสต์ตัวจาร์ยาอยู่บ้า
กูเจงก้าฮะอเมริกันพี่น้องซูมาหน่วยอุกาลาพิบิเมเลยสาวน้อยเอเดมเปียดีราจาวมีมาขี่ตัวเรือตัวโตยาดิวรู้ฮะมีอะไรทาร์เทปูอินิเกวาร์เรได้เมเลวอชิงตันดีซีมิวนิดวัยมาโรเยนเนงเอเวปุ่นเนเชอรี่แบนดีจาวมีงวยหาตามันเทปูลาปานีวาร์เรขี่ตัวดูพิเดยังงงเจ้าดรามิวเนก้าอุนิลิงาโรตู้ด้วยจงโอคูรูพิบิอาวาร์เรบอชิงเนี่ยจะพร้อมจริงอ๋อฮันดีดูสิว่าปัฟลู
ปัฟลูในกรายเลสอิตาลีสิแล้วตัวซานฟรานซิสโกตัวซิสิอ่าตัวเก่ามาเลยโอเคเลยยังไม่มามีมาขี่ตัวเรือวอชิงตันดีซีมิวก็ยาวลายใจมาโรเทนชาร์เรนยาริพิเดเจฟเฟอร์สันมาเดียซาอองลิงกงเทมัสซาอองตัมราอินพิโรซาเรทิงเกียร์นยาริโกดีก็ตัวยาวเคจาวาร์เรไอ้นามาโรวอชิงตันดีซีเชสไซบิโอเอเมริกันแต่ละท่านะมีมาไว้เนี่ยเลยเชสเซบิโร
บีโอเอลงงานสองดามยานเนี่ยทำไมจะกูเลี้ยงกูยากเกินไปบีโอเอมีมาไว้เรดิโอได้ยัยทั่วเลยในใจเนี่ยเลยใต้สายนี่ละเจ้าสตูดิโอเรามาจิจูกุยยากเกินไปบีโอเอมีมาไว้ท่านะหูอุตันลุนทงก้าคุลุไลเล่เชมเปียเกวาร์เอ
อีสเอเชียแปซิฟิกดิวิชั่นเราก่อนแล้วก็ที่อาเซียแปซิฟิกเดต้าที่มีผมเห็นว่าป่าเลยที่เดต้าเจนเราตั้งหน่วยในฐานะเนาะตั้งหน่วยในที่เจอเลยฮะไอ้เช่นมาประมาณฐานะป่าเว้ยประมาณป่าเว้ยสื่อว่าเซกุชิไอ้สื่อว่าเมื่อเซกุชิเรดิโอสื่อว่าแล้วพี่เออเทเลวิชั่นสื่อว่าสื่อว่าเซตกุชิไอ้พี่เออที่เราสื่อว่าเนาะเทเลวิชั่นเรดิโอสื่อว่าสื่อว่าเลยที่ตรงเดาก็ว่ามาที่ตรงสาวเนาะเกี่ยวลุยยา
မြန်မာနိုင်ငံကနေအမေရိကန်ပြည်အောင်စုကိုခေတ္တလာရောက်ကြသူတွေထဲမှာအစိုးရချင်းချိတ်ဆက်ပြီးဌာနဆိုင်ရာလုပ်ငန်းတွေနဲ့ပတ်သက်လို့လာရောက်လေ့လာဖို့ဖိတ်ကြားခံရသူတွေ Fulbright ပညာတော်သင်ဆုနဲ့ခေတ္တလာရောက်တဲ့ကျောင်းသားတွေပညာရှင်တွေနဲ့ Wiseley အရှိတောင်အာရှလူငယ်ကောင်းဆောင်အစီအစဉ်စတာတွေဟာလူသိများပါတယ်အခုလိုခီးသွွားလုပ်ငန်းကနေတဆင့်လာရောက်လေပတ်သူအရေးအတွက်ကတော့အခုနှစ်ဟာစံချိန်တင်များပြတယ်လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ
ကိုယ်ခံမောင်ကျေးဇူးတင်ပါတယ်ခုတစ်ခါမြန်မာပြည်နဲ့ပတ်သက်တဲ့သတင်းတပုတ်ကိုဆက်ကြားပါဦးမယ်မြန်မာနိုင်ငံကိုမကြာခင်သွားတော့မဲ့ကုလသမဂ္ဂလူညွေးကောင်စီဖွဲ့ဝင်တွေအနေနဲ့မြန်မာနိုင်ငံကပြည်ပခါတွေအတွင်းအရမပြုကျင့်ခံရတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေနဲ့တွေ့ဆုံမှုရိုဟင်ညာရှစ်နေ Miss Razai Sultana ကတိုက်တွန်းလိုက်ပါတယ်လတ်လောဖြစ်ပျက်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပကတွေမှာရိုညာမျိုးသမီးနဲ့မိန်းကလေးတွေကိုကာကွယ်ပေးဖို့ပြက်ခွက်ခဲ့တယ်လို့လဲကုလသမဂ္ဂလူညွန့်ကောင်စီမှတင်ပြခဲ့တယ်လို့မြန်မာနိုင်ငံကလူနည်းတစုတိုင်းသားအမျိုးသမီးတွေအပေါ်မြန်မာအစိုးရတပ်တရဲ့ကျူးလွန်မှုတွေကို ICC ကိုတင်ပို့လဲတိုက်တွန်းသွားခဲ့တဲ့အကြောင်းမတ်စုမြတ်မွန်ကဆက်ပြီးတော့ပြောပြပါလိမ့်မယ
်။ကဘာတဝမ်းပြည်ပကတွေအတွင်းမှာလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုရှောင်ရှားနိုင်ရေးအတွက်ကုလသမဂ္ဂလူညွန့်ကောင်စီမှတင်ဆက်လာနေတာဆွေးနွေးခဲ့ကြပါတယ်။နိုင်ငံဆောင်ကသူတို့သဘောထားအမြင်တွေကိုတင်ပြဆွေးနွေးကြတဲ့ဆွေးနွေးပွဲအတွင်းရိုဟင်ဂျာအမျိုးသမီးတွေအရေးဆောင်ရွက်နေတဲ့ရိုဟင်ဂျာရှစ်နေရာဇီယာဆူတာနာကလုံခြုံရေးကောင်စီမှသူ့ရဲ့လေ့လာချက်တွေကိုပထမဆုံးအချိန်နဲ့လာရောက်ပြောပြသွားပါတယ်။ Working Group on Women, Peace and Security ဆိုတဲ့ NGO အဖွဲ့ကိုစား Miss Sultana ကလာရောက်တင်ပြခဲ့တာမှာရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုလုံခြုံရေးကောင်စီကကာကွယ်ဖို့ပြက်ကွက်ခဲ့တယ်လို့ပြောကြားခဲ့ပါတယ်။2012ခုနှစ်ထဲကမြင်းနေရတဲ့သတိပြုစရာအချက်တွေကိုလှစ်လျူမရှုထားဘူးဆိုရင်အခုနောက်ဆုံးဖြစ်ခဲ့တဲ့ပြဿနာမျိုးကိုရှောင်လွှဲနိုင်မှာဖြစ်တယ်လို့သူကလုံခြုံရေးကောင်စီကိုပြောကြားသွားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပဋိပက္ခတွေအတွင်းလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ဆိုတဲ့ကိစ္စတွေကိုလည်းပြောသွားတဲ့နေရာမှာဒီသူကိုယ်တိုင်လေးလာချက်တွေလူတွေ့မေးမြန်းချက်တွေအရာရခိုင်ပြည်နယ်ကရွာပေါင်း18ရွာကအမျိုးသမီးနဲ့မိန်းကလေးငယ်300ကျော်ကိုအစိုးရတပ်တွေကမဒိန်းကျင့်ခဲ့တယ်လို့အထောက်အထားတွေရရှိခဲ့တယ်လို့ဆိုပါတယ်2018ခုနှစ်ကစပြီးတော့ရွာပေါင်း350ကျော်တိုက်ခိုက်မိရှို့ခံခဲ့ရတယ်လို့လည်းပြောပါတယ်အုပ်စုဖွဲ့မဒိန်းချင်းခံရတဲ့အထဲမှာအသက်6နှစ်လောက်အထိငယ်တဲ့မိန်းကလေးတွေလည်းပါတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာဒီအမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာအာဓမ္မပြုကျင့်မှုတွေကအခုမှမဟုတ်ဘဲနဲ့ဟိုးအရင်ကတည်းကရှိနေတာဖြစ်ပြီးတော့အခုတစ်ခေါက်ကတော့အင်ပတန်ကြီးမားတဲ့အတိုင်းအတာနဲ့ဖြစ်နေတယ်လို့လည်းသူကပြောပါတယ်ဒီမြန်မာနိုင်ငံထဲမှာရှိတဲ့တခြားလူနည်းစုတိုင်းရင်းသားတွေဖြစ်တဲ့ကရင်ကချင်မုန်းနဲ့ရှမ်းလူမျိုးတွေဟာဒီလွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာတည်းကစစ်တပ်ရဲ့ဒီဆေးရည်အရာဆောင်ရွက်မှုတွေအတွေ့မှခွဲခြားဆက်ဆံခံကြရတယ်မဒိန်ချင်းခံရတယ်တခြားလူခွေချိုးဖောက်မှုတွေခံကြရပေမဲ့ဒီအပြစ်ကျူးလွန်တဲ့သူတွေဟာအပြစ်ပေးမခံရဘဲနဲ့လွတ်မြောက်နေကြတယ်ဆိုတာကိုလည်းသူကပြောပြသွားပါတယ်ဒါရင်မကဒီ2010ရွေးကောက်ပွဲပြီးသွားတဲ့နောက်ပိုင်းမှာလဲမြန်မာစစ်တပ်ကတိုင်းရင်းသူအမျိုးသမီးတွေကိုအာဓမ္မပြုကျင့်နေပေမဲ့အရေးယူမခံရဘဲကင်းလွတ်ခွင့်ရနေတာကိုလဲသူကဒီမြန်မာနိုင်ငံထဲမှာရှိတဲ့အမျိုးသမီးအဖွဲ့တွေရဲ့အစီရင်ခံစာတွေကိုထောက်ပြပြီးတော့ပြောသွားပါတယ်မကြခင်မှာဒီကုလသမဂ္ဂလုံခြုံရေးအဖွဲ့အဝင်တွေဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကိုသွားဖို့ရှိနေတဲ့အတွက်အဲ့ဒီခီးစဉ်အတွင်းမှာလည်းအာဓမ္မပြုကျင့်ခံရသူတွေနဲ့တွေ့ဆုံဖို့အတွက်ကိုရာဇီယာဆူတာနာကတိုက်တွန်းသွားပါတယ်။ဒါရင်မကဒီရိုဟင်ဂျာအမျိုးသမီးတွေမိန်းကလေးငယ်တွေလူကုန်ကူးခံနေရတဲ့အဖြစ်တွေရပ်သွားအောင်လို့လုံခြုံရေးကောင်စီအနေနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့လက်တွဲလုပ်ရမယ်လို့လည်းသူကပြောပါတယ်။နောက်တစ်ခါဒီမြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့နဲ့ပူးပေါင်းဆောင်ရွက်အောင်တခါဒီရခိုင်ပြည်နယ်ထဲမှာလူသားချင်းစာနာမှုအကူအညီတွေကိုအကန့်အသတ်မရှိပေးလို့ရအောင်လို့မြန်မာအစိုးရနဲ့အကြီးတန်းတာဝန်ရှိသူတွေအပေါ်မှာဖိအားပေးရမယ်လို့လည်းသူကပြောပါတယ်။2018ခုနှစ်ဩဂတ်လနောက်ပိုင်းမှာဒီရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားသူ9သိန်းလောက်ရှိနေပြီးတော့အဲ့ဒီသူတွေရဲ့အရေးကိုအခုလိုလုံခြုံရေးကောင်စီမှရာဇီယာဆူတာနာကပထမဆုံးလာရောက်ပြောပြတာပါဒီအပေါ်မှာကုလသမဂ္ဂဒုတိယတွေ့ရေးမှူးချုပ်အမီနာမိုဟာမက်ကကြိုးဆိုပါတယ
် Very warmly welcome Ms. Razia Sultana here today to amplify the voicesof the Rohingya community and to offer an account
Rohingya အတိုင်းအဝန်ရဲ့အသံတွေကိုကြဲကြဲကြားနိုင်အောင်နဲ့သူရဲ့ဘာသာယုံကြည်မှုနဲ့ရွင်ကြဖြစ်နေလို့အမျိုးသမီးနဲ့မိန်းကလေးငယ်တွေစနစ်တကျပြစ်မှတ်ထားခံရတဲ့အဖြစ်တွေကို Miss Razia Sultana ကဒီကနေ့လာပြီးပြောပြတာကိုကြိုးဆိုပါတယ်။ဒီနှစ်ထဲမှာမြန်မာနိုင်ငံနဲ့တခြားပဋိပက္ခဖြစ်နေတဲ့နေရာအတော်များများမှာစီးရေးစီးပွားရေးနဲ့အတွေးမြင်ပိုင်းအသာရအောင်ချိမ့်ချောက်မှုတွေလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုကြဲကြဲပြန့်ပြန့်အသုံးချနေကြပါတယ်။ဒီအချက်တွေကအကြီးအကျယ်နေရာဆန့်ခွာထွက်ပြေးနေရတဲ့အဓိကအကြောင်းရင်းတွေဖြစ်နေပါတယ်။
အဒီပခါရီအတွင်းလိမ်ပိုင်းဆိုင်ရာအကြံဖတ်မှုကာကွယ်တားဆီးရေးဆိုင်ရာကုလသမဂ္ဂအတွင်းရဲ့မှူးချုပ်ရဲ့အထူးသံတမန်ပရာမီလာဘက်တန်ကလည်းမစ်ဆူဒါနာရဲ့တင်ပြချက်တွေဟာတန်ဖိုးရှိတယ်လို့ဆိုခဲ့ပါတယ
် Her perspective will be particularly valuable on the eve of the council's first visit to Myanmar and Bangladesh.
လုံခြုံရေးကောင်စီကမြန်မာနိုင်ငံကိုပထမဆုံးကျင်းသွားရောက်ခံသည့်အချိန်မှာ Miss Razia Sultana ရဲ့အမြင်တင်ပြချက်တွေဟာသိတ်တန့်ဖို့ရှိပါတယ်။ဒါရိုက်သက်ဆိုင်နေတဲ့အတိုင်းဝိုင်းတွေရဲ့အတန်တွေစီကအမှန်တရားတွေကိုသိရတဲ့အတွက်ကျမတို့ရဲ့လှုပ်ဆောင်ရမယ့်ဆောင်ရွက်ချက်တွေကိုလမ်းပြပါတယ်
။ Rohingya တွေအပေါ်ဆူဆူဝါဝါကျူးလွန်ခဲ့တဲ့ပြစ်မှုတွေအပြင်ရှမ်းကရင်ကချင်အပါအဝင်တခြားပြည်နယ်တွေကတိုင်းရင်းသားအဖွဲ့တွေအပေါ်ကျူးလွန်မှုတွေကို ICC ကိုတင်ပြရမယ်လို့သူကပြောပါတယ်။ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတဲရက်စ်ရဲ့2018ခုနှစ်အတွက်ပဋိပက္ခရဲ့အတွင်းလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုအစီရင်ခံစာထဲမှာမြန်မာတပ်မတော်ကိုပထမဆုံးအကြိမ်ထည့်သွင်းထားချိန်မှာအစိုးရတပ်တွေကျူးလွန်ခဲ့တဲ့ဆိုတဲ့ကိစ္စတွေကိုအခုလိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်ရှင်
။မတ်ဆုမြတ်မကျေးဇူးတင်ပါတယ်ခင်ဗျာ။မြန်မာတို့ရဲ့နစ်ဆန်တည့်ရက်နေ့မှာတခြင်းလက်ဆောင်အနေနဲ့အစိုးရခင်မောင်တိုးတီဆိုတဲ့ရှင်လန်းချမ်းမြေပါစေဆိုတဲ့တခြင်းကိုထုတ်လင်းပေးလိုက်ပါတယ်ခင်ဗျာ။VOA American တန်ကနေပြီးတော့အင်္ဂါနေ့မနက်ဖက်စီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ဗျာခုနားဆင်နေကြတာကတော့ VOA American တာမြန်မာပိုင်းရဲ့အင်္ဂါနေ့မနက်ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ2440 52တို့ပြင်လိုင်းလက်မီတာ190 kHz 1505တို့ကပါတို့ချက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမယ်အထဲမှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှဖြစ်တယ်လို့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြမှာပါအပတ်စီစီဇန်တွေကိုနားဆင်ရမယ့်အခါမှာတော့
လူတွေကလက်လျှောက်တကြံမှာတိုးလို့မပေါအောင်စီရပြီးတော့ဒီစီးပွားရေးမန်ဒက်တွေမှာလည်းရေးပတ်စော်ကစားလာရေးရှိတယ်လို့တခြားကားနဲ့လေတဲ့လူတွေလည်းအများပြားအရင်နှစ်ခါတော့ပူပြီးစီရတ
ယ်အဲ့ဒီအကြောင်းအပြည့်စုံကတော့စီးပွားရေးကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်သူတဆုံလင်းအမေရိကန်တခွင်အစည်းအဝေးကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုမူရင်းအပေါ်မပြစ်ဒေါခင်မျိုးတက်နဲ့မတ်မြသစဉ်အောင်တို့ကပြောပြကြပါလိမ့်မယ
်ဧပြီလ18ရက်နေ့ထုတ် The Nation သတင်းစာမှာရေးထားတဲ့ Myanmar is playing a repatriation game ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုကောက်နှုတ်တင်ပြလိုပါတယ်ရိုဟင်ဂျာမိသားစုတစ်ခုဌာနေပြန်လည်ဝင်ရောက်လာကြောင်းမြန်မာအစိုးရဘက်ရဲ့ထုတ်ပြန်ချက်ဟာလူများအာယုံစိုက်စေဖို့ကြီးညာချက်တသက်သာဖြစ်ပြီးပဋိပက္ခတွေဖြေရှင်းနိုင်ဖို့အဖြေမဟုတ်သေးဘူးလို့ဆောင်းပါးကိုအစချီထားပါတယ်တောင်ပြိုလက်ဝဲဒုက္ခသည်စခန်းကရိုဟင်ဂျာမိသားစုဝင်9ဦးကိုနေရပ်ပြန်ခေါ်နိုင်ဖို့စီစဉ်ပေးခဲ့ပြီးအခုသူတို့အဆွေမျိုးတွေရှိရာမောင်တော်မှာခိတ္တနေထိုင်နေကြောင်းကိုစနေနေ့ကမြန်မာအစိုးရရဲ့ထုတ်ပြန်ချက်ကို Facebook မှာလည်းရေးသားဖော်ပြပါရယ်တနင်္ဂနွေနေ့မှာတော့နေရပြန်မိသားစုကိုလူဝင်မှုကြီးကြပ်ရေးအရာရှိကအတိအမှတ်ပြုစာရွက်တွေပေးအပ်နေတဲ့ဓာတ်ပုံတွေနဲ့လိုအပ်တဲ့စီစစ်မှုတွေပြုလုပ်ပေးနေတဲ့ပုံတွေကိုသတင်းဌာနတွေကထပ်မံဖော်ပြခဲ့ကြပါရယ်ဒီမိသားတစုဟာမြန်မာနိုင်ငံနောက်ပိုင်းမှာလွန်ခဲ့တဲ့ဩဂုတ်လကဖြစ်ပွားတဲ့ပဋိပက္ခတွေအပြီးနေရစွန့်ခွာပြီးဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတွေမှာနေထိုင်သူ9သိန်းလောက်ထဲကဖြစ်တယ်လို့ဆိုပါတယ်ဒုက္ခသည်များနေရပြန်လည်ခေါ်ယူရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားသဘောတူညီချက်တွေကိုနိုဝင်ဘာလကပြုလုပ်ခဲ့ကြပေမဲ့အခုပထမဦးဆုံးမိသားစုဝင်9ဦးပဲပြန်လည်ခေါ်ယူတဲ့မြန်မာနိုင်ငံရဲ့ကြီးညာချက်ဟာဟာသတက်တက်တာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအစာဒူးစမန်ခန်ကပြောဆိုခဲ့ပါတယ်အဲ့ဒီဌာနေပြန်သွားတယ်ဆိုတဲ့မိသားစုဟာဘင်္ဂလားဒေ့ရှ်ဘက်ကိုနေဆက်ဖြတ်ကျော်ဝင်ရောက်ခဲ့ဘူးသူတွေမဟုတ်ပဲနှစ်နိုင်ငံနေဆက်မြင်းကြားကနေနမိတ်မှာနေထိုင်သူတွေသာဖြစ်ကြောင်းလဲသူကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံကအခြေအနေတွေကဘေးကင်းလုံခြုံမှုရှိရှိဂုံတိုက်ခါနဲ့အညီဖြစ်ပြီးရေရှည်ခံမဲ့ဌာနေပြန်ရေးအတွက်အခြေအနေမျိုးမရှိသေးဘူးလို့ဒုက္ခသည်များဆိုင်ရာကုလအဖွဲ့ကဆိုပါတယ်မြန်မာနိုင်ငံနောက်ပိုင်းရခိုင်ဒေသကအခြေအနေတွေကကင်တွယ်ရခဲ့တဲ့အနေအထားမှာရှိနေပြီးထိရောက်တဲ့ဖြည့်ရှင်းမှုတွေလိုအပ်ပါတယ်မြန်မာနိုင်ငံမှာဗုဒ္ဓဘာသာမွတ်စလင်နဲ့ဟိန္ဒူလူမျိုးစုကြားပဋိပက္ခတွေကတော့လုံးဝအဆုံးသတ်သွားဖို့ခက်ခဲအောင်မယ်ဆိုပေမဲ့ငြိမ်းချမ်းစွာရှင်တွဲနေထိုင်ဖို့ကိစ္စကတော့လက်လန်းမီနိုင်တဲ့ကိစ္စပါရိုဟင်ဂျာတွေကိုပြန်လည်စီစစ်လက်ခံပြီးလူမျိုးရေးခွဲခြားမှုတွေအမုန်းတရားတွေချုပ်ငြိမ်းတဲ့အထိရှေ့ဆက်တက်လှမ်းကြပါစို့လို့ရေးသားထားတာကိုဖတ်ရှုရပါတယ်ရှင်
။ရိုဟင်ဂျာပြဿနာလောင်းရည်အောက်ကမြောက်ဦးဆိုတဲ့ခေါင်းစဉ်နဲ့လီဗီဟိုကင်းရဲ့ဆောင်းပါးကိုတော့တနင်္လာနေ့ထုတ် The Diplomat စာဆောင်မှာတွေ့ရပါတယ်။ရှင်အောင်အမှုပညာလက်ရာတွေနဲ့ပြည်နေတဲ့15ရာစုနှစ်ရခိုင်ပြည်နယ်ရဲ့မြို့တော်ဖြစ်တဲ့မြောက်ဦးတဝိုက်ဖျားပထိုးဈေးကြီးကျောင်းကံတွင်နဲ့ဒေတာဒလိတွေကိုပါပြသထားတဲ့ပုံတွေအပြည့်နဲ့ဓာတ်ပုံဆောင်းပါးကိုဖော်ပြထားတာဖြစ်ပြီးဒီလိုရှင်းဟောင်းဒေတာမှုကုလသမဂ္ဂ UNESCO အဖွဲ့ကြီးကကမ္ဘာအမွေအနှစ်စင်းတဲ့ကိုထည့်သွင်းပြီးကာကွယ်ဖို့အတွက်စီစဉ်နေတယ်လို့ဖော်ပြထားပါတယ်။မနစ်ကနှစ်ကုန်ပိုင်းမှာ UNESCO ရဲ့ကမ္ဘာအမွေအနှစ်ဖြစ်တဲ့ထိန်းသိမ်းရမယ့်စင်းတဲ့ထည့်သွင်းဖို့အတွက်ပြင်ဆင်နေတဲ့မြောက်ဦးဟာဩဂုတ်လအတွင်းရခိုင်ဒေတာအကြမ်းဖက်မှုတွေနဲ့အတူရိုဟင်ဂျာ9သိန်းကျော်နေရာစွန့်ခွာခဲ့တဲ့ဖြစ်ရကြောင်းအလုံးကိုဆိုင်းငံ့ထားခဲ့ရတာပါအဲ့ဒီအချိန်ကလေးကခီးသွွားတွေပါအလာနေခဲ့ပြီးမြက်ဦးဟာခြောက်သွေ့သွားခဲ့ပါတယ်တဲ့ရခိုင်ပြည်နယ်ထဲမှာတိုင်းရင်းသားအများပြားနေထိုင်ကြတယ်လို့မျိုးခမီးချင်းကမန်တိုင်းနဲ့တိုင်းရင်းသားတွေနဲ့အတူရိုဟင်ဂျာတွေပါနေထိုင်ကြတာဖြစ်ပြီးရခိုင်မြောက်ပိုင်းအကြမ်းဖက်မှုတွေနဲ့ရိုဟင်ဂျာပြဿနာကြောင့်မြက်ဦးသာမကဒေသရင်းစီးပွားရေးပါအခက်ကျုံနေရကြောင်းတင်ပြထားပါတယ်
ရောရှိမြတ်ကမြန်မာနိုင်ငံမှာငင်းငယ်ဤတံတွေငင်းငယ်ဤစကားတွေလွှမ်းပြီးတော့ငင်းငယ်ဤဆွေးနွေးပွဲတွေလုပ်နေတဲ့အချိန်ထဲမှာပဲမြန်မာနိုင်ငံမြောက်ပိုင်းကကချင်ပြည်နယ်မှာတော့တိုက်ပွဲတွေရပ်မသွားတဲ့အပြင်စစ်ပွဲကြောင့်မလို့ဒုက္ခသည်တွေမှာအကြီးပေါ်အကူအညီတွေပို့ပို့ပြီးတော့လိုအပ်လာနေပါတယ်
ဒါကြောင့်မလို့ကချင်စစ်ဘာကြောင့်မရနိုင်တာလဲဆိုတဲ့ခေါင်းစဉ်နဲ့လာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်ဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလိုတဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အယူဆတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့်ပရောရှင်ကိုကျေးဇူးပါတယ်ခင
်ဗျာ။ဒီကနေ့ညတရက်လေးတိုင်းစီစဉ်မှာပါဝင်ဆွေးနွေးလို့ကြတဲ့သူတွေဒီကနေ့ည9နာရီမတိုင်ခင် VOA ကိုဆက်သွယ်ကြဖို့ထပ်ပြီးတော့တိုက်တွန်းပါတယ်ခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာလေ့လာနိုင်ကြပါပြီ။ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာတန်းကစီစဉ်တင်ဆက်ပေးနေတာပါ။
တင်ပြမယ် idiom အသုံးကတော့
show your true colors
ဖြစ်ပါတယ်စာလုံးပေါင်းက s h o w show ကပြပါ y o u r your ကသင်ဤ t r u e true ကအစ်စ်မှန် c l o u r s colors ကအယောင်းလို့လုံးောက်အဓိပ္ပာယ်ရပါတယ်ဒီနေရာမှာ colors ကိုအမေရိကန်စာလုံးပေါင်းရဆိုရင် COLORS ဆိုပြီးတော့ U ဆိုတဲ့အက္ခရာမပါပဲစာလုံးပေါင်းပါလေလို့တော်ရရှင်များကိုဗဟုသုတဖြစ်တင်ပြလိုပါလေ။စကွိုက်ထွန်ရဲ့တိုက်ရိုက်အသေးပေကတော့သင်ရဲ့အယောင်စစ်အယောင်မှန်တကယ့်အယောင်ကိုပြသပါပါရှင်။ဒီတုံးစစ်တယ်လာတာကတော့ရှေးတုန်းကစစ်သည်မော်တွေမှာရန်သူတွေကိုလှည့်စားနိုင်ဖို့အတွက်ကိုယ်နိုင်ငံရဲ့အလံကိုမလွှင့်ချပဲတခြားနိုင်ငံရဲ့အလံကိုလွှင့်ထူရကနေဆင်းသက်လာတယ်လို့ဆိုပါတယ်။တကယ်ကြတော့ပင်လယ်ပြင်မှာစစ်တပ်ရမှာပြည်ဝင်လက်ခံထားတဲ့စီရေးဗျူဟာစီးမင်းရကတော့တနက်တစ်ချက်မှမပစ်ဖောက်ခင်ကိုယ်နိုင်ငံရဲ့တကယ်အလံမှန်ကိုရွက်တိုင်မှာလွှင့်ထူရမှာဖြစ်ပါတယ်။ဒါပေမဲ့တချို့စစ်သည်မော်တွေကတော့အဝေးတုန်းကတော့တခြားနိုင်ငံတွေရဲ့အလံကိုရန်သူကိုလှည့်စားနိုင်အောင်လွှင့်ထူထားပြီးအနီးပြမှတ်ကွင်းရောက်တော့မှကိုယ်နိုင်ငံရဲ့အလံကိုပြောင်းပြီးလွှင့်ထူတာမျိုးလုပ်လို့ရှိတဲ့အလေအကျင့်ကနေဒီ idiom အသုံးဆင်းသက်လာတယ်လို့သိရပါတယ်။ဒီနေရာမှာအယောင်းလို့ဒီပေရတဲ့ colors ကိုလူတဦးရဲ့စိတ်နှေးစိတ်ထားအပြူအမူရည်ရွယ်ချက်စသဖြင့်တို့ကိုတင်စားညှိညွှန်းထားတာဖြစ်ပါတယ်။ဒီသုံးရဲ့ idiom အသေးပေကတော့အရေးချုံထားရကနေဟန်ဆောင်ထားရကနေတကယ်သရုပ်မှပေါ်လာတာကိုဆလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
Most people are on their best behavior when dating. But soon after their marriage, they begin to show their true colors.
လူအများစုကရေးစားဘဝတွဲနေတုန်းဆိုအကောင်းဆုံးပြုမှုဆက်ဆံနေထိုင်တတ်ကြလေ။ဒါပေမဲ့အင်းအောင်လဲကြပြီးရောမကြဘူး။တကယ်တရုတ်မှန်တွေစပေါ်လာတော့တာပါပဲလို့ဒီဝေရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
Most people are on their best behavior when dating, but soon after their marriage, they begin to show their true colors.
ဟန်ဆောင်ထားတဲ့အရေးချုံထားရကနေတကယ်တရုတ်မှန်အကျင့်ဆိုးတွေပေါ်လာတဲ့ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
Show your true colors.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
အခုတော့အပတ်စဉ်စီးပွားရေးကဏ္ဍလည်ရောက်ပါပြီခင်ဗျာဒီနေ့ရန်ကုန်ကမဟာသကြံပွဲတော်မှာစီးပွားပြည့်မန်းနှက်တွေပြန်ပြီးတော့ခွင့်ပြုခဲ့ပါတယ်အဲ့ဒီစီးပွားပြည့်မန်းနှက်တွေနဲ့ပတ်သက်တာအပြင်ကျန်တဲ့စီးပွားရေးရောင်းရေးဝတ်တာခြေအနေတွေဘလို့ရှိခဲ့ပါသလဲရန်ကုန်အခြေစိုက် VOA သတင်းတောက်ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်စီးပွားရေးကဏ္ဍမှာသကြံအထူးစီစဉ်ဖြစ်ကိုကျော်သိန်းကတင်ဆက်ထားပါတယ်ခင်ဗျာ
ဧပြီလ16ရက်နေ့အဖြစ်မဟာသကြံပွဲတော်တက်နေဖြစ်တာနဲ့ညီတနည်းတစ်ခါကျင်းပနေကြရေကစားပွဲတော်ကြီးပြီးဆုံးသွားတဲ့နေ့ပဲဖြစ်ပါတယ်။လေးရကြကျင်းပခဲ့တဲ့မဟာသကြံရေကစားပွဲတော်ကာလအတွင်းစီးပွားရေးလုပ်ငန်းကိုင်ကန်းအခြေအနေတွေရောဘယ်လိုများရှိခဲ့ကြပါသလဲ။ဒီနှစ်မှာစီးပွားပြည့်တကြံမန်တက်တွေခွင့်ပြုခဲ့တယ်ဆိုတော့တကြံမန်တက်တွေရဲ့အခြေအနေကရောဘယ်လိုရှိပါသလဲ။ဒီအကြောင်းတွေနဲ့ပတ်သက်ပြီးတော့ရန်ကုန်မဟာသကြံပွဲတော်ကာလတစ်လျှောက်ဒီအတော်များများကိုရောက်ခဲ့တဲ့ကျွန်တော်တို့ရဲ့ရန်ကုန်ခြေစိုက် view ရေတင်တော့ကိုထက်အောင်ခန့်ကိုမေးကြည့်ကြရအောင်ပါနော် ဆိုတော့ကိုထောင်ခန်းကတရင်တော့လောက်တာဝင်နဲ့ဟလာတကြံပွဲတော်နဲ့ပတ်သက်တဲ့သတင်းတွေလိုက်ယူရင်းတပ်ပုံတွေရိုက်ရင်းဗီဒီယိုတွေရိုက်ရင်းတွေ့ဆုံမိမြန်ရင်ရန်ကုန်မြို့နေရာတော်မများတကြံပွဲကျင်းပနေတဲ့နေရာတွေရောက်တယ်ဆိုတော့ကျွန်တော်မေးချင်တာကပထမအဆုံးဒီနှစ်တကြံကမနှစ်ကတကြံတဲ့ပို့ပြီးစီတယ်လို့အတော်များပြောတယ် Facebook မှာအများကြီးပြောကြတာပေါ့ဗျာကျွန်တော်တို့ကတော့ Facebook ကိုကြည့်ပြီးတော့တကြံကြရတာဆိုတော့အဲ့လိုမျိုးမနှစ်ကတည်းပို့ပြီးတော့စီတယ်လို့ပြောတာကိုကိုထောင်ခန်းသဘောတူလားကိုထောင်ခန်းရောအဲ့လိုမျိုးတွေ့သလား
အော်တဘောတူပါလေအရင်နှစ်ကတည်းကပိုစီရဒီနှစ်မှာတော့ရန်ကုန်မြို့ဟာထူးခြားခြားပထမဦးဆုံးလမ်းလျှောက်တကြံထည့်သွင်းပြီးတော့ကျင်းပတာဖြစ်တဲ့အတွက်အရင်နှစ်ကတည်းကပိုစီရလူတော်တော်များများကလည်းအဲ့မှာလာပြီးတော့ရေကစားကြတယ်စုတီကြီးလုပ်ပြီးတော့အဲ့လိုပျော်ဝဲရှင်ပွဲတွေပျော်ရှင်ကြတာကိုတွေ့ရတယ်ဗျလူတွေကလမ်းလျှောက်တကြံမှာတိုးလို့မပေါအောင်စီကားပြီးတော့ဒီစီးပွားရေးမန်ဒက်တွေမှာလည်းရေပတ်ဆော့ကစားလာရည်ရှိတယ်လို့တခြားကားနဲ့နေတဲ့လူတွေလည်းအများပြားအရင်နှစ်ကတည်းကပိုပြီးစီကားလာတာကိုတွေ့ရပါတယ
်ဟုတ်ကဲ့ဆိုတော့စီးပွားရေးတကြံဆိုလို့ကိုထောင်ကကပြောထားတဲ့အထက်မှာပါတယ်မနှစ်ကတုန်းကအထိကဒီရန်ကုန်တိုင်းဒေသကြီးအစိုးရကတက်တက်လာပြီးပြီးချင်ပါပဲစီးပွားရေးမန်ဒက်တွေမလို့ရဘူးဆိုပြီးအဲ့နှစ်ကအတော်ပွဲစုသွားတယ်နောက်တစ်နှစ်ကြတော့နှစ်ဆို2019ပေါ့နောက်19ကြတော့လည်းပဲစီးပွားပြည့်မန်တက်တွေကိုခွင့်မပြုဘူးဒါပေမဲ့ဒီနှစ်တော့အကန့်အသတ်နဲ့ခွင့်ပြုတယ်ဆိုပြီးတော့ပြောတယ်ဆိုတော့စီးပွားပြည့်မန်တက်ဆိုတာတွေကဘလို့မျိုးလဲဘလို့ပုံစံလဲဘာဖြစ်လို့စီးပွားပြည့်မန်တက်လို့ခေါ်တာလဲနည်းနည်းရှင်းပြပါလားကျွန်တော်တို့ပြည်သက်နားလဲအောင
်စီးပွားပြည့်မန်တက်ဆိုတော့အခုရန်ကုန်တိုင်းဒေသကြီးအစိုးရအစီအစဉ်နဲ့ဒီလမ်းလျှောက်တကြံနဲ့အများကြီးသူလူလန်းသားမယူပျော်ဝဲရှင်ပွဲဆင်းနွှဲလို့ရအောင်ဆိုပြီးစီစဉ်မိသားစုလို့ဒီမန်တက်ဒီမှာထိုင်ဖို့အတွက်လက်မှတ်ရောင်းပြီးတော့အဲ့လိုမျိုးလုပ်တဲ့ဟာတွေကလည်းဒီနေ့မှပုံများလာအရင်တော့ဆိုရင်ပြည်လမ်းမှာနှစ်ခုလောက်ပဲရှိတယ်အခုဆိုရင်ပြည်လမ်းတောက်လျှောက်မှာဆိုရင်၅ခု၆ခုတက်ကောက်ဘူးပေါ့နော်ပြည်လမ်းတောက်လျှောက်မှာအဲ့လိုမျိုးရှိတယ်မန္တလေးမှာကရတဲ့ဒီ order တော့အားလုံးနေဆိုရင်သူတို့စကြူရောင်းတာ4000တရတဲ့ဆော့မယ်ဆို2000အဲ့လိုမျိုးစီးပွားပြည့်ပုံစံမျိုးနဲ့ရှိကစားဖို့အတွက်လုပ်တဲ့မန္တတူပြောတာပါ
ဆိုတော့မန္တတခုတခုကိုအကြံပြင်းပေါ့လေထမ်းမြခြင်းလူပနေရောက်လောက်ဆန့်မလဲဗျာ
မန်တက်တခုအနည်းဆုံးမဆက်ဘူးဆိုလူ100-150လောက်တော့အနည်းဆုံးဆက်မယ်သူကဟိုဟာပီ60လောက်ရှိရဲ့မန်တက်ဒီပေါ့ပီ60လောက်ရှိရဲ့မန်တက်ဒီအဲ့ပေါ်မှာရရှိပတ်ထားပြီးအနည်းဆုံးမဆက်ဘူးဆိုလူ100-150လောက်တော့ဆက်မယ်ဗျ
တော်တော်ကြီးတဲ့မန်တက်ကြီးတွေပဲတော်တော်ပတ်စံတော်တော်ရမယ့်အလုပ်ပဲဗျဆိုတော့ဒီလောက်ဟလာပတ်စံတွေအများကြီးပြီးပြီးတော့ဆော့တယ်ဒီဟာအတွက်အကုန်ကြခံပြီးစောက်ပြီးလဲဆိုတာထားပါတော့ဗျဒါကစီးပွားပြည့်မန်တက်ဒီရဲ့ကိစ္စပေါ့နောက်တစ်ပိုင်းကကြတော့ဒီတကြံကိုမိခိုပြီးတော့ပေါ့ဈေးမရောလို့လည်းမရအောင်ဈေးရောမှဝင်ငွေရမယ်ဝင်ငွေရမှတမင်စားရမယ်ဆိုတော့တကြံကိုမိခိုပြီးတော့ကျွန်တော်တို့စိုင်းနေလမ်းပေးမှစိုင်းနေလမ်းမှလိုက်ရောင်းတဲ့လူတွေပေါ့နော်ဈေးတွေအဲ့ဒါတွေကဒီနှစ်ကမန်တက်တွေပုံများလာတယ်ဆိုတော့အဲ့လိုရောင်းတဲ့လူတွေလည်းပုံများမှာပေါ့
ရောင်းတဲ့လူတွေလည်းပုံများလာတယ်ခုကရောင်းတဲ့လူကများတယ်ဒါမဲ့ဟိုဒီမန်တက်တွေမှာသူတို့ကတခါလေကောက်ကိုကျွေးရရှိရလေဟိုမှာသမေးစားကြည့်ဆိုရင်သူတို့ကဒီကြာကန်ကြော်တို့ပါအဲ့လိုမျိုးကျွေးတယ်မန်နက်လာတဲ့လူတွေကိုမန်နက်ဒီအရှိမရောင်းနေတဲ့ဟာတွေကရောင်းနေတဲ့ဟာတွေကြတော့ခဏနားပြီးတော့ထိုင်မှုလောက်ပဲဝယ်စားကြရရများတယ်ပြီးတော့ဒီနှစ်မျိုးအခါမှာဒီမဟာပန္နူလာပိုင်းညံလမ်းမှာလေသူကဈေးတွေတွေကမရှိရောဈေးတွေတွေကမရှိကြတော့ဒီမန်နက်ဒီရှိတဲ့နေရာမှာပဲတွားလာတိုးပြီးတော့ရောင်းကြတာတွေကတော့ရှိရယ်စိုင်တွေကတော့အရင်နှစ်ကပို့ပြီးတော့များလာတယ်ပေါ့
ရောင်းနေဆိုင်တွေတော့ပို့ပြီးတော့များလာတယ်သူတို့ရောင်းကောရောင်းကြရလားကိုထောင်ခံဘလို့တွေ့လဲရောင်းဝယ်ရောကောင်းကြလား
ရောင်းဝယ်ရတော့လူကတော့နင်းနေပပအဲ့လောက်ပဲရှိတယ်ရောင်းဝယ်အဲ့လောက်ဒီကောင်သမီးစားချင်းတစ်ချိန်လောက်ပဲဝုန်းနဲ့အဲ့လိုမျိုးရောင်းလိုက်ရတယ်ပြီးရင်မရှိတော့ဘူးအရင်တော့ဆိုရင်ဒီပုံမှန်လာပြီးတော့အဲ့လိုတော့မန်တဲ့ပုံမှန်မဟုတ်လဲပုံမှန်လာပြီးတော့စားသုံးနေကြလူတွေကတော့ရှိတယ်ဒါပေမဲ့ခုနှစ်မှာတော့အဲ့လိုမျိုးတိတ်မရှိတော့သမီးစားချင်းတစ်ချိန်လောက်ပဲရောင်းရတာကျောင်းအားပုံစံမျိုးပဲရှိရတယ်ဗျ
ဆိုတော့ဒါဆိုရင်သူလမ်းပေါ်မှာရှောက်ပြီးတော့လက်ပွေပြီးတော့ပေါ့လွယ်ပြီးတော့စတဲ့အဲ့လိုရောင်းနေရောင်းဝယ်ဈေးရောင်းဈေးဝယ်လုတဲ့လူတွေလည်းဈေးတဲ့လေးတွေလည်းမရှိတော့ဘူးပေါ့အဲ့လိုမျိုးလားနည်းသွားတာလား
နည်းသွားတာဗျအရင်တော့ဆိုရင်ဒီပြည်လမ်းတောက်လျှောက်ဒီလေတဲ့ကားကြီးရဲ့ညမှာဆိုတယောက်နဲ့တယောက်ကတူးဝေပြီးတော့ရောင်းနေကြတာပေါ့နော်အခုကတော့အဲ့လောက်တိတ်ပြီးတော့ဟိုဟာမရှိတော့ဗျအစားတောက်ရောင်းနေလူတွေပါဆိုရင်ဘေးနားလေးမှာအဲ့လိုဟိုဟာ5-6ဆိုင်စားလीအဲ့လိုမျိုးဟာလောက်ပဲရှိတော့တာအရင်တော့လိုမျိုးဒီဟိုဟာတိတ်ပြီးတော့ရောင်းတာတိတ်ရှိတော့အစိုးရတော့ကြက်မှတ်ထားလာတော့မပြောတော့ဘူးပထမတော့ကတော့ဒီတကြံကာလာအတွင်းမှာဒီပြည်လမ်းမန်ဒက်ကြီးအရှိမဆေးမရောင်းအောင်လို့လိုဆိုင်ဘုတ်ဒီပါးထောင်ထားတယ်ဒါပေမဲ့လည်းအချိန်နာဒီတကြံနာနီးရတော့လာရောင်းတဲ့လူတွေလည်းရှိတယ်လာရောင်းကြတယ်ပေါ့နော်အစိုးရဒီလိုတက်မှတ်ထားနေတဲ့လမ်းလာရောင်းကြတယ်အရင်နှစ်တွေတုန်းကဆိုရင်ဒီမန်နက်ဒီအရှိမဆိုရင်ဒီအပြင်းအားလူတွေအောင်ဈေးတွေဒီမဟုတ်ဘဲနဲ့အပြင်းအားလူတွေတော့မှဒီကားတွေနဲ့ပေါ့နော်ကိုလိုက်ထွက်လို့ကားတွေကို နောက်မှပစ္စည်းတင်ပြီးတော့လာရောက်ကြတာကြီးကတော်တော်များများရှိရဲ့ဗျဒီနေ့မှာတော့နေသွားတာတော့တွေ့ရတယ်ဗျ
ဆိုတော့ဈေးတွေကရောစီရောက်တဲ့ဈေးနှုန်းပေါ့ဈေးနှုန်းတွေကရောကြံတွင်းမှာတိတိတတ်တာပိုများသလား
တိတိတတ်တာပိုများလားဆိုတော့အရင်ကထက်တော့များတယ်ဥမာငုံပြုတ်လို့ရေတထုပ်ကို150လောက်ပဲရှိရဟာဆိုရင်1,400တော့အဲ့လိုမျိုးရောင်းနေအဲ့လိုမျိုးပေါ့နော်အစားစားပဲဈေးတွေကနည်းနည်းတော့ဟိုပိုများသွားများတာပေါ့နော်ဒါပေမဲ့အဲ့လိုပေါ့ဒီသူတို့ဈေးကတော့သူတို့ပါဇက်သေးမှာပဲဆိုလိုချင်တာဒီပွဲကအဲ1,000လေးပြောရင်လည်းပြောလိုက်တယ်ဒီ1,000ကလည်းအဲ့လိုမျိုးပြောရင်လည်းပြောလိုက်တာကြီးလေရှိရယ်အော်ဆိုလိုချင်တာအရင်ရက်ကတကြံမဟုတ်ခင်ငါးအနေရောင်းနေကြဟာဆိုရင်ဒီတကြံရက်တွေးပါဆိုသူက1,000လို့1,500လို့နေရောင်းလိုက်ကြတော့အဲ့လိုမျိုးကြီးရှိရယ်ဗျဒါပေမဲ့စားတော့အဲ့လိုပစ္စည်းကြတော့လေအရင်ကထက်လည်းမကောင်းတော့ဘူးပေါ့နော်မကောင်းတော့ဆိုအရင်တော့ဆိုဒါတီးချာချာဟိုစနေနေ့ကြလေးရောင်းတော့နည်းနည်းမကောင်းမှုမရှိဘူးအခုကကြတော့ဒီစားသုံးသူကအရန်ဟိုပါပေါ့နော်ဒီခမစားကြီးမှာစားသုံးသူကအရန်ကြာလာတော့သူကအဲ့လိုမျိုးပေါ့ဟိုဒီပုံမှန်မဟုတ်ဘူးနဲ့ဟိုကာစတမာကိုကဲမလုံနိုင်တော့ဘူးရန်နဲ့အဲ့လိုမျိုးရောင်းနေပြီးတွေကတော့ညီအစ်တတော်များတယ်ကအ
ဲ့ဒါကတော့ကိုချိုချိုသိန်းစီစဉ်တင်ဆက်ခဲ့တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုသရရှင်များနားဆင်ခဲ့ကြတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ဖို့လဲရောက်ပါပြီကိုအောင်အောင်တင်ဆက်ထားပါတယ်ခင်ဗျာ
ကျွန်တော်ကိုကောင်းမြတ်ကရောဒီတနက်ထိန်းချုပ်ရေးဥပဒေတိုးပြီးတော့ပြဋ္ဌာန်းပေးဖို့ဆန္ဒပြတာနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောရပါလဲ
။ကျွန်တော်ကတော့အခုလက်နက်တွေကိုထိန်းချုပ်တဲ့ဥပဒေပါနော်ထပ်ပြီးတော့ထပ်တင်းချက်ဖို့ရှိတာကိုကျွန်တော်ကတော့ထောက်ခံတယ်လို့မြင်ပါတယ်။အဲဆိုတနက်ကလက်နက်ဆိုတာဒီသူ့တောင်းယူတတ်တဲ့လူရဲ့လက်ထက်မှာရှိနေပြဿနာမရှိလေ။တောင်းယူတတ်တဲ့လူရဲ့ဟိုအလွဲသုံးသပ်လုပ်မဲ့လူရဲ့လက်ထက်မှာရောက်သွားတဲ့အခါကျလို့ရှိရင်ပြဿနာရှိနိုင်တယ်နေထားမှုရှိတာ
။ဟိုကိုကောင်းမြတ်ကလည်းပဲတနက်ကိုဝါသနာပါတဲ့လူတွေကျွန်တော်သိရတယ်ဆိုတော့ကိုကောင်းမြတ်မောင်ဘယ်လိုတနက်မျိုးစားရှိလဲ
ကျွန်တော်ဆိုတော့ American Rifle ရှိရယ်အခုလက်ရှိဟိုဟိုရန်နမကြီးနဲ့ AR-15 ရှိရယ်နောက် Pistol ရှိရယ်ပေါ့နော
်အခုလိုမျိုးတနက်တွေဝယ်တဲ့အခါကျတော့ဘယ်လိုဝယ်ရလဲအဲ့လိုဝယ်တဲ့ဟာတွေအကုန်လုံးကဆိုင်ရဝယ်ရလားဒါမှမဟုတ်ရင်ဒီတနက်အယောင်းပြပွဲတွေကဝယ်ရလား
ကျွန်တော်တို့စီမှာကျတော့ New York State မှာကျတော့လက်နက်နဲ့ပတ်သက်ပြီးတော့လောကအရင်တင်ကြတယ်ဆိုတော့နှစ်မျိုးရှိတာပေါ့နော်ဟို pistol လိုမျိုးတနက်တူဒါ handgun လို့ခေါ်တယ်ပေါ့နော်ဟိုကဒီ assault rifle ကိုကျတော့ဟိုကျွန်တော်က license မလိုဘူးပေါ့နော်ဒါပေမဲ့ ID လို့ပါတော့ကို social number တို့ပြပြီးတော့ဝယ်လို့ရတယ် handgun ကိုကျတော့ကိုနေတဲ့နေရာမှာကိုနေတဲ့ခရိုင်ပေါ်မှာမတည်ပြီးတော့ကို permission ရမျိုးရှိတယ်ချို့ဟာရ3လလောက်ကျချို့ဟာရ1နှစ်လောက်ကျတယ် pistol အတွက်ကိုအဲ handgun အတွက်ကိုတော့တော်တော်လေးတို့တင်းတင်းကြပ်ကြပ် license လို့ဖို့အတွက်ကိုဟိုတော်တော်လေးတင်းတင်းကြပ်ကြပ်စစ်တာမျိုးရှိရတယ်။ဒါနဲ့ဟို wifi တွေကတော့လွယ်တယ
်။ဆိုတော့အဲ့ဒီတနက်တွေကိုခုနလိုဒီဝါသနာအရသွားပြီးတော့ပြစ်ကွင်းတွေမှာပြစ်တာပဲလားဟိုတခြားဘာတွေလုပ်လဲ
။ကျွန်တော်တို့တချို့ကြတော့ပြစ်ကွင်းတွေမှာပြစ်တာရှိတယ်။ပြစ်ကွင်းဆိုအင်ဒိုးရှိတယ်အောက်ဒိုးရှိတယ်ပေါ့နော်။တွင်းထဲမှာပြရတဲ့ဟာရှိတယ်အပြင်အောက်ဒိုးမှာရှိတယ်။ကျွန်တော်ကြတော့ကျွန်တော်အသိတွေကဟိုသူတို့မြေတွေပိုင်နေရှိတယ်သူတို့မြေတွေကတော့ပြစ်တာမျိုးလည်းရှိတယ်။
တနက်အယောင်းပြပွဲမှာဆိုလို့ရှိရင်အတက်မပြည့်သေးတဲ့လူဒါမှမဟုတ်လို့ရှိရင်လည်းပဲခုနလိုဒီနောက်ကျောင်းရာဇဝင်ကိုတင်းတင်းကြပ်ကြပ်ဟိုလိုက်ပြီးတော့စုံစမ်းတာမျိုးမဟုတ်ဘဲနဲ့ဟိုတနက်ရောင်းပေးတယ်လို့ဟိုတော်တော်များများထောက်ပြကြတယ်အဲ့ဒီအချက်နဲ့ပတ်သက်ပြီးတော့ကိုကောင်းမြတ်ဘယ်လိုထင်လဲ
တချို့နေရာတွေတချို့ပြည်နယ်တွေမှာကျတော့အဲ့လိုမျိုးတနက်ဝယ်ဖို့တော့ကိုနောက်ကျောင်းရာဇဝင်တွေမစစ်ဘဲနဲ့အဲ့လိုမျိုးပြပွဲတွေမှာရောင်းတာမျိုးရှိတယ်အဲ့ဒါတော့နည်းနည်းတော့အမြင်များတာပေါ့နော်အနေဆုံးကျွန်တော်ကတနက်ကုန်ကြီးနဲ့ကျွန်တော်စီးနေတဲ့ကားတစ်စီးတော်မှာတိုက်သွားတဲ့ခါကျလို့ဆိုရင်ဘယ်သူကတိုက်သွားလဲဆိုတော့ပြဖို့အတွက်ဟို register လုပ်ပြီးတော့မှသူ license plate နဲ့ထားရလို့ရှိရင်တခုဖြစ်တဲ့ခါကျနောက်ကျောင်းလိုက်လိုက်ရပါတော့ဆိုတော့ဘယ်သူပဲတနက်မျိုးစားဘယ်သူလက်ထက်ရောက်သွားတယ်အဲ့သူရဲ့နောက်ကျောင်းရာဇဝင်ကိုမစစ်ဆေးဘဲနဲ့ရောင်းလိုက်တဲ့ခါကျတော့ဟိုတခုခုပြဿနာကြီးကြီးမှဖြစ်လာတဲ့ခါကျဘယ်လို့မှလိုက်လို့လည်းမရအောင်နောက်ချိုးတင်ကြံစီထားတဲ့လူတွေလက်ထက်ရောက်သွားတဲ့ခါကျလို့ဆိုရင်ကျွန်တော်ပြဿနာကြီးကြီးမှရှိလာနိုင်တယ်ကျွန်တော်ကတော့အဲ့ဒါကိုသိတဲ့သဘောမကျဘူး
ဆိုတော့ကိုကောင်းမြတ်မာကခုနလိုတနက်တွေလည်းရှိတယ်ဆိုတဲ့အခါကျတော့အဲ့ဟိုကိုနဲ့အတူတည်သွားလို့ရတဲ့တနက်မျိုးပေါ့လေအဲ conceal weapon ပေါ့နော်အဲ့ဒီဟာအတွက်တချို့ဟာတွေက license ယူရတယ်ဆိုတာမျိုးသိရပါတယ်ဆိုတော့ကိုကောင်းမြတ်ကအဲ့ရမျိုးယူထားတာရှိလား
ဟုတ်ကဲ့ conceal weapon ကconceal permit ကသူကိုကောင်းတီမှာမူတည်ပါတယ်ကျွန်တော်ခုနပြောသလိုပါပဲကိုကောင်းတီမှာမူတည်ပြီးတော့တချို့တွေကအရင်တင်ချက်တယ်တချို့တွေက3,000နေရတချို့က6,000နေရတချို့ကတစ်နှစ်နေရတယ်ကိုယ့်ရဲ့ background ယူရတယ်တချို့ကြတော့လည်းအမ် ကိုထောက်ခံပြီးမဲ့လူ3ယောက်လိုတယ်နောက်ကိုရဲ့နောက်ကျောင်းရဆိုတိတိကျကျလိုက်တယ်ဘာဆိုပစ္စတိုကကျတော့ခါးကြမ်းမှာထည့်သွားတဲ့ခါကျလို့ဆိုရင်ဘယ်သူမှမမြင်နိုင်ဘူးဆိုပေမယ့်ဆိုယူသွားလို့ရတယ်နောက်ကိုလိုင်စင်ရပြားကနီးမှာသူတို့ဒီပစ္စတိုနဲ့ပတ်သက်တဲ့လုံးကိုတက်တင်တက်ထိုက်တဲ့တိတင်တာတွေတက်ရတယ်တင်နိုင်တယ်တက်ရတာမျိုးရှိတချို့တစ်ရက်တက်တယ်တချို့နှစ်ရက်တက်တယ်တင်နိုင်တယ်ရှိတယ်ဘယ်နေရာယူရမယ်ဘယ်နေရာမယူရဘူးဘယ်လိုတက်ဆောင်ရမယ်ဘယ်လိုနေရာမျိုးမှာတော့ရမယ်ဆိုရဲတိတင်ပြလိုက်တဲ့ဟာမျိုးလေးတွေတက်ရတယ်တင်နိုင်တယ်မဖြစ်မနေတက်ရတာမျိုးရှိတယ
်ဖလော်ရီဒါမှာပေါ့လေအထက်တန်းကျောင်းကိုဒီသဏ္ဍာန်သမားတယောက်ကဝင်ပစ်တဲ့အတွက်ဒါကျောင်းသူကျောင်းသားတွေတော်တော်များများပါတယ်အားလုံး18ရောက်တော့ဒါနောက်ဆုံးသူဟိုတည်သွားတာပေါ့လေအဲဒီမှာဒီအမေရိကန်သမ္မတဒေါ်နယ်ထရန့်ဘာပြောလဲဆိုတော့တချင်ပြက်ချင်ဖြစ်နေတဲ့ဒူတွေရဲ့အနေရကိုကာဝေဖို့ဆိုလို့ရှိရင်အဲ့ဒီနေရာမှာရှိတဲ့လူတွေကလည်းတနက်ကင်ဆောင်ထားရင်ပို့ပြီးတော့ကောင်းမယ်ဆိုတာမျိုးသူကပြောတာမျိုးလည်းရှိပါတယ်ဘယ်လိုသဘောရပါလဲ
အဲ့ဒါနဲ့ပတ်သက်ရင်အဲ့ဒီတစ်ခုနဲ့ပတ်သက်ဒီကြပြောမယ်ဆိုကျွန်တော်ကတော့ဆရာဆရာမတွေတနက်ကင်ဆောင်သားကိုတော့ကျွန်တော်အနေနဲ့ပြောလို့ရှိရင်တော့မကြိုက်ဘူးပါဘာဖြစ်လို့လဲဆိုတော့ဒါအကြောင်းပြောင်းဖြစ်နေတယ်အကြောင်းမှလည်းကျွန်တော်ကဟိုရဲတွေuniversity police to campus police ရှိတယ် high school မှာလည်းသူ high school ဟို security ရောတနက်ကင်တဲ့ security ရှိတဲ့ကြောင့်မို့ဒီလောက်ကြီးတော့မလို့အခုလို့ဒီတော့နောက်တစ်ခုကတစ်ခုခုဖြစ်လာတဲ့ခါကျတော့ဆိုရင်ရဲတွေရောက်လာနိုင်တဲ့ဟိုအချိန်ကလည်းတည်ရမှာခဏလေးတည်မှာရောက်လာနိုင်တဲ့ခါကျတော့ဆရာဆရာမတွေတနက်ကင်ဆောင်ကိုင်းမို့ကတော့ကျွန်တော်အနေနဲ့တော့တိတ်မကြိုက်လာဘူးဘာဖြစ်လို့လဲဆိုတော့ဆရာဆရာမတွေကတနက်ကင်မို့တော့ train ရတာမဟုတ်ဘူးနောက်တစ်ခုကသူတို့ကတင်ဆိုင်ရေးဘက်ကိုအတိအကျဦးစားပေးတာဖြစ်တဲ့ကြောင့်မို့တနက်ကင်ဆောင်မို့တော့ကျွန်တော်အနေနဲ့တိတ်ပြီးတော့သဘောမကျအောင်
ဒီဥပဒေတွေကိုအခုကတော့တင်းတင်းကြပ်ကြပ်ပြဋ္ဌာန်းပေးဖို့ဆိုပြီးတော့အားလုံးကတော့ပို့ပြီးတော့တောင်းဆိုလာတာပေါ့တကယ်ကတော့လည်းပဲဒါဥပဒေတွေကရှိပြီးသားဒီရှိပြီးသားဥပဒေတွေကိုတင်းတင်းကြပ်ကြပ်ဟိုမကင်တွယ်လို့သာဒီလိုမျိုးပြဿနာတွေထပ်ဖြစ်လာတာပေါ့လေဥမာဆိုလို့ရှိရင်အမေရိကန်မှာဆိုလို့ရှိရင်ခုနလိုတနတ်တွေကိုကြီးအတွဲလိုက်ပြစ်လို့ရတဲ့တနတ်ဆိုဝယ်လို့မရဘူးဒါပေမဲ့လည်းပဲကြီးအတွဲလိုက်ဟိုပြစ်လို့နိုင်အောင်ပေါ့လေဒီတနတ်မှာနောက်ထပ်ထပ်ပြီးတော့တက်ရတဲ့ bank stock လို့ဟာမျိုးရောင်းတာပေါ့ဆိုတော့ဥပဒေတွေကိုလက်တလုံးများလှည့်ပြီးတော့လောက်ရရောက်တယ်ဆိုပြီးတော့အားလုံးကထောက်ပြကြတယ်လေဆိုတော့ဒီတာဝန်ရှိသူတွေဥပဒေပြုအမတ်တွေရောဒီ law enforcement တွေရောဒီလိုကိစ္စတွေကိုဘာကြောင့်တင်းတင်းကြပ်ကြပ်မကင်တွယ်နိုင်ခဲ့တာလို့ထင်လဲဗျအ
ဲ့ဒါတော့ဥပဒေပြုအမတ်တွေမမှုတည်တာပေါ့ဥပဒေတွေကတော့သူ့အနေနဲ့သူယူပေါက်တွေရှိတာပေါ့နော်ဆိုတော့ဒီကျွန်တော်အတွဲလိုက်ပြစ်လို့ရတဲ့ rifle တွေကိုအတွဲလိုက်ပြစ်လို့ရတဲ့ rifle တွေကိုသူတို့မရောင်းပါဘူးနော်ဒါပေမဲ့သူအတွဲလိုက်မဟုတ်ဘဲနဲ့တရောင်းချင်းပြစ်လို့ရတဲ့ rifle တွေအတွဲလိုက်ပြစ်လို့ရအောင်ပြုပြင်ထားတဲ့ခရီးရတွေတင်းမောက်တင်းတို့ဥပဒေကြော်ပြီးတော့လောက်ကြတာမျိုးကြီးရှိတာပေါ့လားနောက်ခုကကျတော့ဟိုတပင်းနဲ့တပင်းနဲ့ဟိုသူတဏျာနဲ့တပင်းကလောမတူတဲ့ခါကျတော့လေအဲ့လိုဟာမျိုးကြီးကပြင်းနဲ့တစ်ခုကထုတ်လိုက်တဲ့ခါကိုချားပြင်းနဲ့တစ်ခုကဝဲလို့ရတာမျိုးကြီးရှိတာပေါ့ဆိုတော့အဲ့ကောင်ကိုကျွန်တော်ကဒီ federal law အနေနဲ့တခုခုလုံးမှန်လို့ရှိရင်တော့ကောင်းတာပေါ့ဒီအတွဲလိုက်ပြင်းလို့ရတဲ့တနတ်တွေဆိုတာကဟိုတက်ပတ်မှာတုံးတဲ့ဟာမျိုးတွေအဆော့ပါဆယ်ပေါ့နော်ရှင်မုံကြီးတနတ်တွေဆိုတော့ဒီဟာတွေကရက်သားတွေလက်ထက်မှလည်းမသိတော့ပါဘူး
ဒီမှာဆိုလို့ရှိရင် NRA လို့ခေါ်တာပေါ့နော် American ဒီ rifle အသင်းကြီးကနေပြီးတော့သူတို့တွေကအခုလိုမျိုးဟိုအခြေအနေတွေဥပဒေတွေကိုလက်တလုံးကြားဟိုလွတ်အောင်နောက်ဒီ law enforcement တွေခုနကလွတ်တော်အမတ်တွေနဲ့လည်းပဲဒီကိစ္စကိုတင်းတင်းကြပ်ကြပ်လိုက်ပြီးတော့မပိတ်ပင်အောင်လို့ဒီလွတ်တော်အမတ်တွေကိုအလှငွေတွေတော်တော်များများပေးတယ်ဆိုပြီးတော့ဟိုပြောတာမျိုးကြီးလည်းရှိပါတယ်အဲ့ဒီဟာအပေါ်ကိုဘယ်လိုထင်ပါလဲ
ဟုတ်တယ်ကျွန်တော်ဒီ NRA ကဒီအမေရိကန်မှာရှိတဲ့တနက်ကင်ဆောင်တဲ့လူတွေပေါ်မှာဟိုအရင်ရောဩဇာတက်ရောက်ပြီးကြီးကြီးမားမားရှိတဲ့ဖွဲ့စည်းပါတော့အဲ့ဖွဲ့စည်းကနေပြီးတော့ဥပဒေပြုလွတ်တော်အမတ်တွေကိုသူတို့ပတ်စံတွေပေးတာပြီးထောက်ပံ့တာတွေလည်းအခုတရင်တွေမှာသူတို့ဖွင့်ချလာတယ်အများကြီးရှိရပါတော့အဲ့ဒါတွေကတော့ဟိုဥပဒေပြုအမတ်တွေကသူတို့ကဘယ်သူပေါ်မှာရက်တီမှာလဲဆိုတော့မူတည်တာပေါ့နော်အခုလိုမျိုးတနက်ဟိုကင်ဆောင်ခွင့်ပါညာတွေပို့ပြီးတင်းကျပ်တော့မယ်ပါညာဆိုတော့ NRA နဲ့အခုဥပဒေတင်းကျပ်ဖို့တောင်းဆိုနေလူတွေနဲ့ထိတိုက်တွေ့တဲ့အနေအထားမျိုးမှာဥပဒေပြုလွတ်တော်အမတ်တွေကဘယ်သူ့ဘက်မှနေမလဲဟိုသူတို့ရှိရတော့ဘယ်လိုလုပ်မှာလဲဆိုတော့အဲ့ပုံမှာမူတည်တာပေါ့ဆိုတော့ဒီဥပဒေပြုလွတ်တော်အမတ်တွေကလည်းရွေးကောက်ခံရတဲ့လူတွေဖြစ်တဲ့အတွက်ကြောင့်မို့သူတို့ခုဖြစ်တဲ့ခါကြလို့ဆိုရင်ဒီမဲတွေကဟိုနောက်လူတွေဘက်ကိုပြည်သူလူထုဘက်ကိုရက်တီပေးနိုင်တဲ့လူတွေဘက်ကိုရောက်ကောင်းမှုရှိရပါတော့
အမေရိကန်ပြည်တော်စုမှာတနက်ထိန်ချုပ်ရေးတောင်းဆိုမှုတွေတိုးလာနေတာနဲ့ပတ်သက်ပြီးတော့ကိုအောင်ကဆက်သွယ်မေးမြန်းပြီးတော့သုတဆောင်တဲ့အမေရိကန်ထခွင်အစီအစဉ်ကိုတင်ဆက်ခဲ့တာပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ဟေတီနိုင်ငံသားတွေကျန်းမာရေးပုံမှန်ကောင်းမွန်စေဖို့ရဟာ NSRN လို့ခေါ်တဲ့ Haiti Yoga Po နမူနာလွှဲပြောင်းပေးပို့ရေးကွန်ရက်ရဲ့ရည်ရွယ်ချက်ဖြစ်ပါတယ်။ NSRN ဟာလူမှုကျန်းမာရေးတခွဲကနေ Port-au-Prince မြို့တော်မှာရှိတဲ့
ကတ်ယောဂါပေဒဓာတ်ခွဲလုပ်ငန်းနဲ့သုတေသနညွှန်ကြားမှုဦးစီးဌာနတို့ရဲ့လုပ်ငန်းတစ်ခုဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အကူအညီနဲ့ Port of Prince မြို့တော်မှာ NSRN ဌာနခွဲတစ်ခုကို March 28ရက်နေ့ကဖွင့်လှစ်ခဲ့ပါတယ်။အဲ့ဒီဖွင့်ပွဲကို Haiti လူထုကျန်းမာရေးနဲ့လူဦးရေဆိုင်ရာဝန်ကြီး Dr. Marie Greta Roy Clement လူထုကျန်းမာရေးဓာတ်ခွဲကန်းညွှန်ကြားမှု Dr. Rock Ponce ကဘာထာနေကိုစလေအဲလစ်ဘက်ဆီမွန်နဲ့တူဟေတီနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးမစ်ရှယ်စီဆွန်တို့လည်းတက်ရောက်ပါတယ်။ဒီတိုးချက်မှုဟာ HIV ကာလဝန်းရောဂါ TB နဲ့တခြားရောဂါပိုးနမူနာတွေကိုလက်ခံရယူတဲ့နေရာမှာ NSRN ရဲ့အရေးအသွေးကိုပုံမကောင်းမွန်စေပြီးစွမ်းရည်ပုံမတိုးတက်စေမှာဖြစ်ပါတယ်။ဒီအထက်မှာရင်မောင်းတွေဓာတ်ခွဲကန်းဆိုင်ရာနောက်ထပ်ကရိယာတွေယောဂပိုးနမူနာတွေရှိတဲ့နေရာကိုအချိန်နဲ့တပြေးညီပြနိုင်တဲ့ခြေရာခံစနစ်တွေပါဝင်ပါတယ်။ဒီပုံမကောင်းမွန်တဲ့စနစ်အတွက်ကျန်းမာရေးဝန်ထမ်း900ကျော်ကိုလေ့ကျင့်သင်တန်းပေးနေပါတယ်။ကျန်းမာရေးဆိုင်ရာအခြေခံအဆောက်အုံတိုးတက်စေပြီးအန္တရာယ်ကြီးတဲ့ယောဂပိုးတွေပြန်ပွားမှုကိုရှော့ချနိုင်ရေးလက်တွဲဘက်တွေနဲ့ပူးပေါင်းလှုပ်ဆောင်ရတဲ့အပေါ်အမေရိကန်ပြည်ထောင်စုကဂုဏ်ယူလျက်ရှိပါတယ်ရှင်။
အေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လင်းပေးခဲ့တာကတော့အမေရိကန်ဆိုရရဲ့အမြင်အာဘော်တွေဒါဖြစ်ပြီးတော့ VO ရဲ့အာဘော်မဟုတ်ကြောင်းအသိပေးရပါတယ်ခင်ဗျာ။ VO အမေရိကန်တန်ကနေပြီးတော့အင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လင်းပေးနေတဲ့တနအီစာစီစီကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 10835လိုင်းဒိုမီတာ19 kHz 15113လိုင်းဒိုမီတာ41 kHz 9335တို့ကနေပြန်ပြီးတော့ထုတ်လင်းပေးသွားမှာဖြစ်ပါတယ်။ဒီအမေရိကန်တမ်းမြန်မာပိုင်းရဲ့အင်္ဂါနေ့မနေ့စီစဉ်ကိုဆက်ပြီးတော့နားဆင်နေကြဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုမတ်ဆုမြတ်မုံကကြီးညာပေးပါလိမ့်မယ
်။ဆီးရီးယားနိုင်ငံမှာရောက်နေတဲ့ဓာတုလက်နက်ဒါစီအဖွဲ့ OPCW ကကျွမ်းကျင်သူ6ယောက်ရဲ့လုံခြုံရေးကိုရုရှားစစ်တပ်ကအကာအကွယ်ပေးမှာဖြစ်တယ်လို့ရုရှားကာကွယ်ရေးဌာနပြောခွင့်ရသူကနယ်သာလန်ဒ်နိုင်ငံတဟိတ်မြို့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဆီးရီးယားအစိုးရတပ်တွေဓာတုလက်နက်တွေတိုက်ခိုက်ခဲ့တယ်လို့ဆွဆွဲထားတဲ့ဒီဒူးမားမြို့ကိုတွားနိုင်ဖို့လုံခြုံရေးခွင့်ပြုချက်မပေးနိုင်သေးဘူးလို့အဖွဲ့ကိုရုရှားနဲ့ဆီးရီးယားတာဝန်ရှိသူတွေကအကြောင်းကြားထားကြောင်း OPCW ညွှန်ကြားရေးမှူးချုပ်ကတနင်္လာနေ့အစောပိုင်းကပြောကြားခဲ့တာပါ။ဒီအဖွဲ့ဟာကုလသမဂ္ဂလုံခြုံဘေးကင်းမှုဆိုင်ရာဌာနရဲ့ခွင့်ပြုချက်မပါတဲ့အတွက်သူတို့ကိုခွင့်မပြုတာဖြစ်တယ်လို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးကမော်စကိုမှာပြောပါတယ်။ဒါပေမဲ့နယူးယောက်ကုလသမဂ္ဂဌာနချုပ်ကတာဝန်ရှိသူတွေကတော့ဒူးမားကိုတွားရောက်စုံစမ်းမဲ့ OPCW အဖွဲ့အတွက်လိုအပ်တဲ့ထောက်ခံချက်ကိုကုလသမဂ္ဂကပေးထားပြီးဖြစ်တယ်လို့ပြောပါတယ်။ဆီးရီးယားကဓာတုလက်နက်ထုတ်လုပ်တိုးလောင်တဲ့နေရာတွေအပေါ်အမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုမှာဗြိတိန်ပါလီမန်ခွင့်ပြုချက်မယူဘဲပါဝင်ခဲ့တဲ့အပေါ်ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကအကာအကွယ်ပြောကြားခဲ့ပါတယ်။ဗြိတိန်နိုင်ငံထဲမှာဒီရုရှားသေချာဟောင်းနဲ့သူတို့ရဲ့သမီးတို့ကိုဒီဓာတုအစိတ်နဲ့တိုက်ခိုက်ခံထားရချိန်မှာဝန်ကြီးချုပ်မေကနိုင်ငံရဲ့အကျိုးကိုရှေ့ရှုပြီးတော့ပါဝင်တိုက်ခိုက်ခဲ့တာဖြစ်တယ်လို့တနင်္လာနေ့ကဗြိတိန်ပါလီမန်မှာပြောကြားခဲ့တာပါ။ဆီးရီးယားမှာရောဗြိတိန်နိုင်ငံထဲမှာပါနောက်ထပ်ဓာတုလက်နက်နဲ့တိုက်ခိုက်မှုတွေမဖြစ်အောင်လို့ကာကွယ်နိုင်ဖို့အတွက်လေကြောင်းတိုက်ခိုက်မှုမှာပါဝင်ခဲ့တယ်လို့ပြောခဲ့ပါတယ်။အမေရိကန်တို့ရဲ့ညွှန်ကြားချက်ကိုလိုက်နာဆောင်ရွက်တယ်ဆိုတဲ့ဝေဖန်မှုကိုလည်းဝန်ကြီးချုပ်မေကပယ်ချခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေတို့ကြားဖလော်ရီဒါမှာပြုလုပ်မဲ့ဒီနှစ်ရက်ကြာဆွေးနွေးပွဲဟာအလွန်အပေါင်းလက္ခဏာဆောင်းလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းသမ္မတအင်ဂျူရောကပြောကြားခဲ့ပါတယ်
။နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်ဆုမြတ်မုံကကြီးညာပေးခဲ့တာဖြစ်ပါတယ်ခင်ဗျ။အခုဒီနေ့မနေ့ပိုင်းအစီအစဉ်ထုတ်လုပ်ရမှုကတော့မတ်မြတ်သင်အောင်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Home ဖြစ်ပါတယ်။ VOE ကိုအခုလိုမျိုးနားဆင်အားပေးကြတဲ့အတွက်ကျေးဇူးများလိုက်တင်ပါတယ်ခင်ဗျ။နိုင်ငံတကာနဲ့မြန်မာပြည်ကသတော်ရှင်များအလုံးနှစ်သက်ကလာမှာရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ကြောင်းလုံးပါခင်ဗျာ
This program has come to you from the Voice of America, Washington.